Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်။2018ခုနှစ်မေလ6ရက် VOA American အသံရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ဒီညအစီအစဉ်တွေကိုကျမများသစဉ်အောင်ကတာဝန်ယူတင်ဆက်သွားမှာပါ
။ကျမသင်ကြီးထိုက်ပါရှင်။အာဖဂန်နစ္စတန်ကဗလီဝစ်ကြောင်းတစ်ခုမှာပောက်ကွဲမှုဖြစ်တာကြောင့်အနည်းဆုံး12ဦးသေဆုံးရပါတယ်။မနေ့ကအဖမ်းခံခဲ့ရတဲ့ရုရှားတိုက်ခိုက်ခောင်းဆောင်အလက်စီနေဗနီကတော့ဒီကနေ့မှပြန်ပြီးတော့လွတ်လာပါပြီ။ဒီသတင်းတွေနဲ့အတူထိတ်တဲရောက်သတင်းတွေကိုကိုသားညုံနဲ့အတူကြည့်ညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောတဆင်တွေနားဆင်ကြရမယ်တနင်္လာညရဲ့ထိတ်တဲရောက်သတင်းလွှမ်းမှာတော့ကချင်ပြည်နယ်ရဲကထောင်နဲ့ချီပိတ်မိနေတဲ့စစ်ဆောင်ဒေသခံပြည်သူတွေကိုအမြန်ဆုံးကယ်ထုတ်နိုင်ဖို့ပြည်အောင်စုအစိုးရရဲ့အကူအညီကိုကူညီပေးနေသူတွေကမျှော်လင့်နေကြပါတယ်
။ကျေဟုတ်ကဲ့အခုအချိန်လေးကောင်းလာပါပြီစစ်ကြီးကျေပြန်ပြီးရောက်လာတဲ့ဆန္ဒပြည်ပြက်ကလည်းညီမဟိုဆက်ွယ်လုံဆောင်တဲ့အချိန်မှာအခုအားလုံးကို
KBC ကချင်းနှချင်းခရီးရန်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆွန်ကပြောသွားတာပါ။အပြည့်အစုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒီကြောင်းနဲ့အတူဒီသတင်းပတ်ရဲ့မြမရေးရာဆွေးနွေးခန်းမှာတော့မြမဆိုးရတက်လက်ထက်အလုတ်ကင်အခွင့်အလမ်းတွေအလုတ်သမားတွေရဲ့အခွင့်အရေးတွေအကြောင်းအလုတ်သမားအခွင့်အရေးဆောင်ရွက်နေသူရဲ့သုံးသပ်ချက်ကိုနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမပြည်မပေးစာများပြည်ရင်းသုံးသပ်ချက်နဲ့ကဘာတလွားချူကြားဆန်းပြသတင်းများစရဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားမှာပါရှင်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုသားညုံတို့ကတင်ပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်ရှစ်တောင်ပိုင်းဒေသကမဲဆန္ဒရှင်စီရင်ပေးသွင်းရာစင်တာအဖြစ်အသုံးပြုနေတဲ့လူစီကားရာဗလီဝစ်ကျောင်းမှာအင်အားပြင်းဘုံပေါက်ကွဲခဲ့တာကြောင့်ဖျားဝှက်ပြုသူအနည်းဆုံး12ဦးသေဆုံးပြီး33ဦးဒဏ်ရာရခဲ့ပါတယ်။နိုင်ငံမြောက်ပိုင်းမှာအင်ဂျီယာနိုင်ငံသားအများစုပါတဲ့အင်ဂျီနီယာ9ဦးကိုဘယ်သူတွေမှမသိတဲ့တနတ်သမားတွေပြန်ပေးဆွဲပြီးနိုင်ပိုင်းအချာမှာပဲနိုင်ငံတောင်ပိုင်းမှာဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့တာပါ။ပါကစ္စတန်ရဲ့နယ်စပ်မှာရှိတဲ့ခို့စ်ပြည်နယ်ကဗလီဝစ်ကျောင်းမှာဘုံခွဲခဲ့တာပါ။အသေးအပြောက်အရှိအတွက်ကိုပြည်နယ်ရဲချုပ်က VOA ကိုအတည်ပြုပါရယ်။အသေးအပြောက်အရှိအတွက်တိုးလာအောင်မယ်လို့လည်းယူဆတဲ့အကြောင်းပြောပါရယ်။အသေးကဘုံခွဲသမားကတက်ခတ်ခဲ့တာလို့ကနဦးသတင်းနေမှာဖော်ပြခဲ့ကြပေမဲ့လို့လည်းပြည်နယ်ရဲချုပ်ဟာနန်ကတော့ကနဦးစုံစမ်းချက်တွေအရထောင်ထားတဲ့ဘုံပေါက်ကွဲခဲ့တာလို့ယူဆတဲ့အကြောင်းပြောပါရယ်။အခုဘုံပေါက်ကွဲမှုကိုဘယ်သူကမှသူတို့လက်ချက်လို့မပြောသေးပါဘူး။တာလီဘန်တို့ကတော့သူတို့နဲ့ပတ်သက်မှုမရှိဘူးလို့ညှင်းဆိုထားပါတယ်။ပြီးခဲ့တဲ့လတုန်းကလည်းမြို့တော်ကာဘူးကမဲဆန္ဒရှင်တပ်တွေကလက်မှတ်ထုတ်ပေးရေးစင်တာမှာအသေးခံဘုံခွဲတိုက်ခတ်ခံရတာကြောင့်လူပေါင်း60လောက်သေဆုံးရပြီးတရာကျော်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခတ်မှုကိုတော့ Islamic အစိုးရ IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒီကနေ့တနင်္လာနေ့မနက်ပိုင်းတုန်းကလည်းအာဖဂန်နိုင်ငံမြောက်ပိုင်းမတိမငိဖြစ်နေတဲ့ဘက်ကလန်ပြည်နယ်ရဲ့မြို့တော်ပေါ်လ်အီခိုမာရီအနီးမှာအိန္ဒိယနိုင်ငံသားအင်ဂျင်နီယာ6ဦးနဲ့ဒေသခံ2ဦးတို့ပျောက်ဆုံးသွားတယ်လို့အာဖဂန်ရာရှိတို့ကပြောပါတယ်။လျက်စစ်ဓာတ်ခွဲယုံမှာလုံလုံနေကြတဲ့အင်ဂျင်နီယာတွေအလို့အသွားမှာလက်နက်ကင်တွေကခြုံကိုတိုက်ခိုက်ပြီးပြန်ပြီးဆွဲခေါ်ဆောင်သွားတာဖြစ်တယ်လို့ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ်။လျှက်စစ်ဓာတ်ခွဲယုံကိုလက်ပတ်နေတဲ့အိန္ဒိယကုမ္ပဏီကဝန်ထမ်းတွေပြန်ပေးဆွဲခံရတာဖြစ်ပါတယ်။တာလီဘန်သဘုံနေလှုပ်ရှားနေတဲ့ဘက်ကလန်ပြည်နယ်ထဲပြန်ပေးဆွဲခံရမှုကလည်းဘယ်သူလက်ချက်ဆိုတာမသိရသေးပါဘူး။တချိန်ထဲမှာပဲနိုင်ငံမြောက်ပိုင်းဘဲဒက်ဂက်ဆမ်ပြည်နယ်ကတာလီဘန်တို့ထိန်းချုပ်ရာခရိုင်တစ်ခုကိုတော့ဒီကနေ့မှပဲအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကအတည်ပြုထားပါတယ်ရှင်။
အမေရိကန်ပြည်သူ့အနေနဲ့အီရန်နဲ့နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်သွားမယ်ဆိုရင်နောက်မှဒီဆုံးဖြတ်ချက်ပေါ်မှာနောက်တရစရာတွေဖြစ်လာလိမ့်မယ်လို့အီရန်သမ္မတကတင်းဦးနေနေမှာသတိပေးလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေပြီးတော့အမေရိကန်ပြည်သူ့နှုတ်ထွက်သွားမယ်ဆိုရင်တမိုင်းမှာမကြုံစဘူးအမေရိကန်အနေနဲ့နောက်တရစရာဖြစ်လာလိမ့်မယ်လို့အီရန်သမ္မတဟက်ဆန်ရာဟူနီကရုတ်တံဘေကွန်တစ်ခုမှာပြောသွားတာပါ။ဒီနျူကလ িয়ার သဘောတူညီချက်ကိုအမေရိကန်အနေနဲ့ဆက်ပြီးတော့လက်ခံမလားလက်မခံတော့ဘူးလားဆိုတာကတော့မေလ12ရက်နေ့ကြာလို့ရှိရင်သူ့အနေနဲ့ဆုံးဖြတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပါရယ်။အီရန်နိုင်ငံရဲ့ပက်ထိန်ဒုံးလက်နက်အစီအစဉ်ကိုကန့်သတ်ရေးပါဝင်အီရန်နျူကလ িয়ার သဘောတူညီချက်ပြင်ဆင်မှုတွေကိုမလုပ်ဘူးဆိုရင်တော့အမေရိကန်အနေနဲ့ဒီသဘောတူညီချက်ကိုလက်ခံတော့မှာမဟုတ်ဘူးဆိုပြီးသမ္မတထရမ့်ကပြောထားပါရယ်။အ ယူရန်နိုင်ငံဘက်ကတော့2015ခုနှစ်ကနိုင်ငံတကာနဲ့ရထားတဲ့နျူကလ িয়ার သဘောတူညီချက်ကိုပြန်ပြီးတော့ပြင်ဆင်တာလက်ခံမှာမဟုတ်ဘူးလို့ယူရန်နိုင်ငံကြီးဝန်ကြီးကပြီးခဲ့တဲ့ဇန်နဝါရီနေ့ကပြောပါတယ်။စီးရင်စေတနာကောင်းနဲ့ရထားတဲ့ဒီသဘောတူညီချက်ကိုပြန်လည်ပြင်ဆင်တာဒါမှမဟုတ်ထပ်မံဖြစ်ဆွတ်တာမျိုးကိုလက်ခံမှာမဟုတ်ဘူးလို့ပဲယူရန်နိုင်ငံရဲ့လူညုံရေးကိုပြင်ပကနေပြီးတော့ဆွတ်ဖက်လာတာမျိုးကိုလည်းလက်ခံမှာမဟုတ်ဘူးလို့ယူရန်နိုင်ငံကြီးဝန်ကြီးဂျေဗစ်ဇာရစ်ကပြောပါတယ်။အမေရိကန်အနေနဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်မယ်လို့ချင်းချောက်ထားတဲ့အတိုင်းသမ္မတထရန့်လှုပ်လာမယ်ဆိုရင်တော့အီရန်ဘက်ကလည်းဒီသဘောတူညီချက်ကနေနှုတ်ထွက်မယ်လို့အီရန်ရဲ့နိုင်ငံအုပ်ချုပ်အယက်တိုလာအလီခိုမနီရဲ့နိုင်ငံကြီးမူဝါဒအကြံပေးကပြီးခဲ့တဲ့သတင်းပတ်တုန်းကသတိပေးပြောခဲ့ပါတယ်။ဒါ့အပြင်ဒီသဘောတူညီချက်ကိုပြန်လည်ပြင်ဆင်တာမုံမနာမျိုးကိုလည်းလက်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။ဒီသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့ဗြိတိန်၊ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကတော့ဒီသဘောတူညီချက်ကနေပြီးတော့အမေရိကန်နှုတ်မထွက်ဖို့သမ္မတထရန့်ကိုဖြောင်းပြနေကြပါတယ်။ဒီသဘောတူညီချက်ကိုဒီကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ကြံဖော်ဝင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်တို့ကလည်းလက်မှတ်ထိုးထားကြတာပါခင
်ဗျာ။ရုရှားနိုင်ငံရဲ့အထင်ရှားဆုံးအထိုက်ခံခေါင်းဆောင်အလက်စီနေဗနီနဲ့ရာနဲ့ချီတဲ့သူ့ကိုထောက်ခံသူတွေမနစ်စနေနေ့ကရဲကဖမ်းဆီးခဲ့ပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတော့အထိုက်ခံခေါင်းဆောင်ပြန်ပြီးလွတ်မြောက်လာပါတယ်။လေကျင်မြောက်သမ္မတသက်တမ်းအတွက်ဗလာဒီမီယာပူတင်ကျန်းသက်စာကျင်းဆိုပွဲကိုကန့်ကွက်တဲ့အနေနဲ့မော်စကိုမြို့ရုံနဲ့တခြားမြို့ကြီးကိုယ်စားမှာဆန္ဒပြပွဲတွေဖြစ်နေချိန်မှာပဲအထိုက်ခံခေါင်းဆောင်အဖမ်းခံခဲ့ရတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာသူပြန်လွတ်လာပြီဆိုတာကိုနေဗနီက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။မော်စကိုမြို့လယ်ကောင်ကဆန္ဒပြနေရာကိုနေဗနီရောက်အပြီးမိနစ်ပိုင်းအတွင်းမှာပဲသူနဲ့သူ့ရဲ့မဟာမိတ်နီကိုလိုင်လန်စကင်တို့ကိုဖမ်းဆီးခဲ့ပါတယ်။နံပါတ်ထုတ်တွေကင်ဆောင်ထားတဲ့အဒီကျုပ်ဖြိုခွင့်ရေးရဲတွေရောရိုးရာစစ်ဝတ်စုံဝတ်ထားသူတွေကပါမော်စကိုမြို့တော်ကလူအုပ်ထဲကိုကြမ်းကြမ်းတမ်းတမ်းဝင်ရောက်ရိုက်နှက်ပြီးငယ်ရွယ်သူအများစုကိုဖမ်းဆီးခဲ့ပါတယ်။နိုင်ငံတော်မှာလူပေါင်း 1,300 ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တယ်လို့တီးခြားလွတ်လပ်တဲ့စောင့်ကြည့်လေလာရေးအဖွဲ့ OVD Info ကခန့်မှန်းထားပါတယ်ရှင်။
လဗနွန်နိုင်ငံမှာ9နှစ်တွင်ပထမဆုံးကြိမ်ကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေအခုတနင်္ဂနွေနေ့ကျင်းပရမှာလဗနွန်ပြည်သူတွေမဲအုံတွေကိုသွားမဲထည့်နေကြပါတယ်။ဒီလွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့စီစဉ်တဲ့နေရာမှာလုံခြုံရေးစိုးရိမ်ချက်တွေကြောင့်အချိန်ချင်းရှေ့ဆိုင်ခဲ့ရပြီးတော့မှအခုမှကျင်းပဖြစ်တာပါ။ရွေးကောက်ပွဲမှာအဓိကရှင်ပြန်ပွဲတွေကတော့အနောက်နိုင်ငံတွေရဲ့ထောက်ခံမှုကိုရထားတဲ့ညွန်မောင်းအဖွဲ့ရဲ့ဝန်ကြီးချုပ်ဆာဒ်ဟာရာရီရဲ့ Future Movement Party အနာဂတ်လှုပ်ရှားရေးပါတီနဲ့ယူရိုနိုင်ငံထောက်ခံမှုရထားတဲ့ Hezbollah အုပ်စုဖြစ်ပါတယ်။နေရာပေါင်း128နေရာရှိတဲ့လေဗနွန်ပါလီမန်မှာမွတ်စလင်နဲ့ခရစ်စတန်တွေကိုအညီအမျှရထားပြီးတော့အခုဒီရွေးကောက်ပွဲအတွက်မှာတော့အမျိုးသမီး86ဦးပါဝင်ရှင်ပြန်ကြပါတယ်။အခုဒီတနုနေရွေးကောက်ပွဲအတွက်မဲအုံတွေမှာလုံခြုံရေးတွေကိုလည်းအပြည့်ချထားပါတယ်။ရွေးကောက်ပွဲရလကတော့ဒီရက်တန်ကြာမှထွက်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19ကီလိုဟတ်တင်5653ညတိုင်းဒိုမီတာ25ကီလိုဟတ်11603ညတိုင်းဒိုမီတာ32ကီလိုဟတ်6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရင်မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာဝိုင်အီဘစ်အိုင်လန်ကျွန်းအရှိပဲချမ်းကကေလာဝေးမိထောင်ကနေနောက်ထပ်ချော်ရီတွေမှုတ်ထုတ်ခဲ့ပြီးနောက်မှာတော့ဒေသခံတွေအထူးသတိထားနေကြသလိုအများပြားလဲဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါတယ်။မိထောင်ချော်ရီတွေကြောင့်အနည်းဆုံးအင်္ဂါလုံးလောက်ပျက်စီးခဲ့တယ်လို့ AP သတင်းကဖော်ပြပါတယ်။အိမ်တွေကတ်တရတွေမိလောင်နာကထွက်တဲ့မိခွန်းငွေတွေကြောင့်ကျမ်းမာရေးအတွက်စိုးရင်စရာရှိပြီးရှောင်ရှားကြဖို့ကိုလည်းဟာဝိုင်ယီမိအောင်စောင့်ကြည့်ရေးအဖွဲ့ကမနေ့စနေနေ့တုန်းကသတိပေးထားပါတယ်။ထိခိုက်ဒေဆုံးမှုနဲ့ပတ်သက်လို့တော့သတင်းတွေမရှိသေးပါဘူး။လေလူထဲမှာကန့်တန့်ွယ်ပါဝင်မှုမြင့်နေတာကိုတွေ့ရှိရတဲ့အကြောင်းပြီးခဲ့တဲ့တောက်ချာနေ့တုန်းကတာဝန်ရှိသူတွေကသတိပေးထားပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကပြင်းအား6.9ရှိတဲ့ငလျင်တစ်ခုလှုပ်ခဲ့ပြီးတဲ့နောက်မီးရောင်ကနေချော်ရည်ဘူးတွေအပူတန်းကြောင့်အေးပြောလူနီကြောက်တုံးကြောက်ခဲတွေနဲ့အစိတ်တက်ငွေတွေလူနေဒေသတွေဘက်ကိုဆက်ပြီးတော့စီးစင်းပြန့်လွင့်နေပါတယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်ဒီတောင်မြောက်ကိုရီးယားထစ်ပြီးဆနွေပွဲပြီးတဲ့နောက်ရလဒ်တစ်ခုအနေနဲ့တောင်ကိုရီးယားနိုင်ငံကစံတော်ချိန်နဲ့တထက်သေးပြောင်းလို့မြောက်ကိုရီးယားနိုင်ငံဘက်ကအခုစနေနေ့ကစပြီးတော့သူ့ရဲ့စံတော်ချိန်ကိုမိနစ်38တိုးလိုက်ပြီးလို့မြောက်ကိုရီးယားဆွေးအပိုင်မီဒီယာကကြေညာပါတယ်။ နှစ်ဖက်နဇက်စစ်မဲ့ဆောင်မှာရှိတဲ့ပန်မွန်ကျွန်ကျေးရွာလေးမှာလုပ်တဲ့အဲ့ဒီထက်သီးစနစ်ပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ဂရုပေးထားတဲ့အတိုင်းဆွမ်းလိုက်တာဖြစ်ပါတယ်အဲ့ဒီစနစ်ပွဲမှာတော့ကိုရီးယားကျွန်းဆက်ကိုနျူကလ িয়ার မဲ့ဒေသဖြစ်ဆောင်ရွက်ဖို့နဲ့ငြိမ်းချမ်းရေးသဘောတူညီချက်တည်ရရဖို့နှစ်ဖက်ခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်တောင်မြောက်နှစ်နိုင်ငံတပေါင်းနဲ့ဖြစ်ရေးအတွက်တတိယကြိမ်နှစ်နိုင်ငံထက်သီးစနစ်ပွဲပြီးတဲ့နောက်အခုလိုမျိုးအချိန်ပြောင်းလဲသတ်မှတ်မှုဟာပထမဆုံးလက်တွေ့ခြေလှမ်းဖြစ်တယ်လို့မြောက်ကိုရီးယားပိုင် KCN သတင်းဌာနကကြေညာပါတယ်ပမွန်ကျုံမှာထေသီစနစ်ပွဲလုပ်နေခြင်းနှစ်နိုင်ငံကြားအခုလိုမျိုးအချိန်ကွဲပြားမှုဖြစ်နေတာကိုမြင်ရတာဟာအင်တန်မှနာကျင်စိတ်မကောင်းစရာဖြစ်ရတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုခဲ့တဲ့အကြောင်းကိုလည်း KCNE သတင်းဌာနကကြေညာပါတယ်အခုလိုနှစ်နိုင်ငံအချိန်တပြေးညီသတ်မှတ်ဖို့သူရဲ့ဆုံးဖြတ်ချက်ဟာအမျိုးသားပြည်နယ်တင်းမြေကြီးနဲ့ညီညွတ်ရေးအတွက်လက်တွေ့ကြတဲ့ပထမဆုံးခြေလှမ်းဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုခဲ့သလိုပဲဒီဆုံးဖြတ်ချက်ကိုအခုစနေနေ့မှာစတင်ဖို့မြောက်ကိုရီးယားပါလီမန်ကသတင်းလာနေကြတဲ့အတီးပြုပေးခဲ့တာပါခင်
ဒေတာရင်းတင်ရရဲ့အပေါ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုအေးအေးယူဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းအမေရိကန်နိုင်ငံဆိုင်ဝင်ကြီးမိုက်ပွန်ပီယိုနဲ့တရုတ်ကွန်မြူနတီပါတီရဲ့နိုင်ငံရေးဦးဆောင်အဖွဲ့ဝင်ရန်ဂျီချီတို့သဘောတူခဲ့ကြပါတယ်။မနေ့စနေနေ့နှောင်းပိုင်းကနှစ်နိုင်ငံထိပ်တန်းတန်တမန်နှစ်ဦးတို့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ကြတာမှာနှစ်နိုင်ငံအရေးဒေတာတွင်းနဲ့ကမ္ဘာအရေးနှစ်ဖက်ဆွေးနွေးမှုတွေကိုဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံဆိုင်ဝင်ကြီးဌာနပြောခွင့်ရဟက်တာနျူယက်ကပြောဆိုထားပါတယ်ကိုရီးယားကျွန်းဆက်နျူကလ িয়ার ကင်းစင်ရေးအတွက်တရုတ်အနေနဲ့အခိုင်အမာပိုင်းဖြတ်ထားတယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောဆိုထားပါတယ်
။အိန္ဒိယပိုင်ကက်စပီးယားဒေသမှာလူမျိုးရေးတပ်တွေနဲ့ထိခိုက်ဖြစ်ပြီးတော့ရပ်သားတွေတည်ကြည်ခဲ့ရတဲ့ပုံမှာဆနပြကန့်ကွက်တဲ့အနေနဲ့အိန္ဒိယပိုင်ကက်စပီးယားဒေသနွေရာသီမြို့တော်ဆရီနဂါမှာအခုတင်းဦးနေနေတမျိုးလုံးလုပ်ငန်းတွေလှုပ်ရှားမှုတွေရထားကြဖို့ခွဲထွက်ရေးလှုပ်ရှားသူတွေကလှုပ်ဆော်ပါတယ်။ဒါကြောင့်မလို့ဆရီနဂါမြို့ရဲ့လက်ချော့ဒေသပါဝင်ဓိကကြတဲ့ဈေးကြီးတွေပိတ်ထားပြီးတော့ခြောက်ကန့်နေပါတယ်။ကက်စပီးယားတောင်ကြားဒေသကကျောင်းတွေကောလိပ်တွေနဲ့ခြားစည်းပွားရေးလုပ်ငန်းတွေအားလုံးလည်းရပ်ထားရပါတယ်ခင်ဗျာ
ထိတ်တဲရောင်နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်းနဲ့ကိုသားညွန်ဦးတို့ကပြောပြခဲ့ကြတာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆက်မျက်နှာ VOA Burmese News မှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါအရင်ဆုံးကချင်ပြည်နယ်ဘက်ကဒုက္ခသည်တွေအကြောင်းနောက်ဆုံးရသတင်းကိုတင်ဆက်ချင်ပါတယ်ပြည်အောင်စုဆိုရရဲ့အကူအညီနဲ့ကချင်ပြည်နယ်တဲကထောင်ချီပိတ်မိနေတဲ့စစ်ရှောင်ဒေသခံပြည်သူတွေကိုအငြင်းဆုံးကယ်ထုတ်နိုင်ဖို့မျှော်လင့်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။နေနေလုံးယုံရင်အကြောင်းပြပိတ်ပင်နေတဲ့တပ်မတော်ဘက်ကလည်းအစဉ်ပြေအောင်ညှိနှိုင်းဆောင်ရွက်ပေးဖို့ကချင်နယ်မြေကန်လွှတ်တော်ကိုယ်စားလှယ်တွေဘက်ကလည်းမျှော်လင့်နေကြပါတယ်။တစ်ချိန်တည်းမှာပဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးလည်းကချင်ကိုရောက်လာပြီးစစ်ဆောင်ပြည်သူတွေအတွက်လိုအပ်တာတွေကိုဆောင်ရွက်ပေးနေပါတယ်အသေးစိတ်ကိုမဆုမွန်စူးစီးတင်ပြထားပါတယ
်ဟုတ်ပါတယ်ကချင်လူမျိုးရေးတပ် KIA နဲ့မြမဆိုးရစစ်တပ်တို့ကြားတကြောပြန်တိုက်ပွဲတွေအတွင်းပိတ်မိနေတဲ့ကချင်ပြည်နယ်လိုင်းနောင်ခူးဒေသကဒေသခံတွေကိုကချင်ပြည်နယ်အစိုးရဝန်ကြီးချုပ်ကိုယ်တိုင်ဦးစီးပြီးတော့အရေးပေါ်ကွက်ထုတ်ဖို့အစီအစဉ်တွေကိုတော့တပ်မတော်ဘက်ကနယ်မြေလုံခြုံရေးအကြောင်းပြခွင့်မပြုတဲ့အတွက်ကယ်ဆယ်ရေးအဖွဲ့တွေနောက်ပြန်ဆုတ်ခဲ့ကြရတာဖြစ်ပါတယ်ဒီအချိန်မှာပဲပြည်ထောင်စုဆိုရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကချင်ပြည်နယ်ကိုရောက်ရှိလာပြီးတော့စစ်ဆောင်ပြည်သူတွေနဲ့တွေ့ဆုံခဲ့ပါတယ်ဒီနောက်မှာတော့ပိတ်မိပြည်သူတွေကယ်ထုတ်နိုင်ရေးကချင်လူငယ်တွေနဲ့လူကယ်ပြန်ဝန်ကြီးတို့ဆွေးနွေးညှိနှိုင်းခဲ့ကြတယ်လို့ KBC ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကပြောပြပါတယ
်ဟုတ်ကဲ့အခုအချိန်လေးကောင်းလာပါပြီစုစုကယ်ပြန်ဝန်ကြီးရောက်လာတာနဲ့ဆန်ကပြီးဒီဘက်ကလည်းရည်ရွယ်မှဟိုဆက်ရွယ်လုပ်ဆောင်တဲ့အချိန်မှာအခုအားလုံးကိုဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဒီလိုလိုလေးဆက်ဆံမယ်။ဆက်လို့ပါဆက်လို့ဒီတောင်းဆိုတောင်းနေပြီ
။ဟုတ်ကဲ့ဆရာ
။လက်ကျန်တဲ့လူတွေကိုပြန်ပြီးမှပေါ်ဆောင်မလို့ပြောတယ်။ဆိုတော့ကျွန်တော်တို့ကဒီမှာဒီနေရာနဲ့ကျွန်တော်ခရိုင်တိုင်းဒေသကဟိုလူခဲတဲ့ဒီနေရာမှာကျွန်တော်ဒီနေရာတွေနဲ့လုပ်ကြည့်တဲ့အချိန်မှာစစ်တပ်ကဖိတ်တင်နေတဲ့ကြောင့်မလို့အဲ့ဒီလိုင်းတော့ခုကိုကျွန်တော်လမ်းလျှောက်ချီတက်ဖို့လုပ်ဆောင်နေစီစဉ်ရှိတယ်။ဆိုတော့ဆိုတော့အခုတကယ်လို့အဲ့ဒီဆိုတော့ဟိုအလုံးကိုကဲထုတ်မယ်ဆိုရင်တော့ကျွန်တော်တို့ကတော့ပြန်စဉ်းစားအောင်ပေါ့ဒါဟိုတန်ဒီမှာ တင်ဖြတ်သိမ်းမယ်။တောင်ချီမှာအားလုံးဆက်လာပြီဆိုတော့ကျွန်တော်တို့ကတော့ဘာမှဆက်လက်လုပ်ဆောင်ကြမလို့ပါဘူးပေါ့။အဲ့လိုစဉ်းစားပါလေ
။ကချင်ပြည်နယ်လွိုင်းနောင်ခူးမှာပိတ်မိနေတဲ့ဒေသခံပြည်သူတွေကူညီကယ်ထုတ်နိုင်ရေးအဲ့ဒီမဲဆန္ဒနယ်မြေကိုစားပြုလွှတ်တော်ကိုယ်စားလှယ်ဘက်ကလည်းကိုယ်တိုင်သွားရောက်ပြီးဆောင်ရွက်ပေးနေတယ်လို့ပြောပါရတယ်။ဒါပေမဲ့လို့နယ်မြေကန်စစ်တပ်တာဝန်ရှိတဲ့သူတွေနဲ့အခြေတင်ညှိနှိုင်းဆောင်ရွက်နေရဆဲဖြစ်တယ်လို့လည်းဖားကန့်ဒေသကပြည်သူလွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပြပါရတယ်။
ကျွန်တော်တို့အခုပြောနေတဲ့လိုင်းနောင်ခူးလေကျွန်တော်ဖားကန့်မြို့နယ်ပါတယ်ခင်ဗျာ။ PCG နဲ့ကျွန်တော်ဒီကျွန်တော်ကချင်ပြည်နယ်စီမင်းသားရေးညွန်မှုဟာပါဝင်เนาะကျွန်တော်ဒီလူ90ကျော်လောက်အဲ့ဒါကိုတော့ကဲထုတ်ဖို့သိုးသွားလာလေ။အဲဒီမြပနေချင်တာကြောင့်ရခွင့်ပြုချက်မရတဲ့ခါကျတော့သူတော့တွေးလို့ရတယ်။ဒါခေါ်ထုတ်လို့မရဘူးဆိုတော့အဲ့ဒီမှာတော့တွေးတဲ့เนาะကျွန်တော်တို့ကချင်ရုပ်ရအဖွဲ့အားပုံကူဒီတော့အဲ့ဒီမှာရှိတဲ့အုပ်ချုပ်ရေးမှုတွေကျွန်တော်အမြင်မပြအဆက်တွေရှိပါတယ်ဗျ။ကျွန်တော်အဲ့ဒီကိုလည်းကျွန်တော်ရောက်ပါတယ်ဗျ။အဲ့ဒီဒါကကျွန်တော်လိုင်းလောက်ခူးပေါ့လိုင်းလောက်ခူးဆိုတော့သူ့ရဲ့အပြင်ဘက်မှာဆိုတော့ပထိုင်ရင်အုပ်စုရှိတယ်ဗျ။အဲ့ဒီမှာကျွန်တော်ကိုယ်တိုင်ရောက်သွားပါတယ်။အဲ့ဒီမှာကတော်တော်လေးရှားနေခင်ဗျ။အဲ့ဒီနေရာကကားလမ်းလည်းမပေါက်ပြီးတော့လူလန်းသွားရမယ်။အဲ့သွားရလာရင်မိုင်းအန္တရာယ်တွေပါရှိတဲ့ခါကျတော့တောင်းဖို့လောက်တော်တော်လေးခက်ခဲတယ်။အဲ့လိုမျိုးနေတာလေးရှိတဲ့ခါကျွန်တော်တို့ကပြီးဖို့အတွက်ကိုကျွန်တော်တို့စီစဉ်ထားတာရှိတယ်ဗျ။ဒါပေမဲ့ကိုသူ့နေရာထိသွားဖို့ကကျွန်တော်အခက်ခဲရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့တွားရောက်ပြီးတော့ပြေးနိုင်ခြင်းမရှိဘူးဗျ။အဲ့ဒီချိန်ဝင်ခွင့်မရတဲ့အတွက်ကြောင့်ကျွန်တော်ပြေးဖို့အခက်ခဲလေးတွေရှိပါတယ်ခင်ဗျ
။အခုရက်ပိုင်းနေအတွင်းကချင်ပြည်နယ်ရဲ့မိုးတီထန်စွာရွာသွန်းနေပြီးတော့ရာသီဥတုကလည်းအတော်လေးဆိုးဝါးနေတာကြောင့်တက်ကြီးရွယ်ဦးတွေကလေးငယ်တွေနဲ့နာမကျန်းဖြစ်နေသူတွေပါပါဝင်တဲ့ထောင်ချီတဲ့ဆစ်ဆောင်ဒုက္ခတွေတွေကိုအများဆုံးကယ်ထုတ်နိုင်ရေးသက်ဆိုင်ရာတပ်မတော်ပိုင်းတာဝန်ရှိတဲ့သူတွေဘက်ကပူးပေါင်းဆောင်ရွက်ဖို့ကိုလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကတိုက်တွန်းပါတယ်
။ကျွန်တော်တို့အနေနဲ့ကဟိုသွားတွေ့ချင်းတယ်။ဒါပေမဲ့အဲ့ဒီသွားဖို့နေထားကျွန်တော်တော်တော်လေးခက်ခဲတယ်ရှင်ပြောင်းကြဒီမှာသူရှင်ပြောင်းဒီမှာကကျွန်တော်တို့တမရှိတယ်ဗျတမရဲ့နောက်သူ့ရဲ့ပြားရှင်ရှိတယ်အဲ့ဒီရဲ့ရှင်မမှုအောင်မှာပဲလောက်ရတဲ့ခါကျတော့ကျွန်တော်တို့စိတ်သွားတိုင်းပုံမပါဘူးလေအဲ့တော့ကျွန်တော်ဒီကိစ္စကိုဟိုလွတ်တော်ပိုင်းဆိုင်ရာနေပြင်ပြမယ်ဆိုရင်လည်းပဲဟိုလုံးလုံးကြီးအနေထားကြောင်းဆိုတဲ့ဟာလေးနဲ့ကျွန်တော်တို့ပေချခါတာပြီးကျွန်တော်မှအများကြီးရှိပါတယ်အဲ့တော့ကိုယ်စလေတွေကျွန်တော်တို့ဟာလာဒီမှာအဓိကမိုးကောင်းတော့ကျွန်တော်ဖက်ကန်တတိုင်းကိုယ်စလေတွေဒါတွေကနေလို့ကျွန်တော်တို့ကာဝေးရေးတွွန်ကြီးလွတ်တော်လာတဲ့ခါမှာကျွန်တော်ဒီတော့မှပြည့်ပြနေတဲ့တပ်ပိုင်းဆိုင်ရာကိစ္စတွေကိုကျွန်တော်တင်ပြပြီးတော့မှအဲ့ဒီခက်ခဲလေးကိုကျွန်တော်တို့အဲ့ဒီတွွန်ကြီးကနေလို့ဖြေရှင်းပေးတယ်အဲတကယ်လို့နောက်ပိတ်ခိုင်းလဲကျွန်တော်ဒီမှာတင်ပြတယ်အောက်ချင်းမှာတင်ပြလို့မရတဲ့ဟာကိုကျွန်တော်တွွန်ကြီးကိုတင်ပြတယ်တင်ပြပြီးတော့မှသူတို့ကနေလို့သူတို့ရှင်းရှင်းနှိမ့်နိုင်ပြီးတော့မလုပ်ပေးတာတော်မျိုးပဲရှိပါလေဗျတော့ဆရာဝန်ကြီးကျွန်တော်ဒီဖက်ကန့်ကိုလာမလားလို့တော့မှကျွန်တော်မျှော်နေသေးတယ်ကြာလာတွေ့နေတယ်ဒါပေမဲ့ဟိုအခုဆိုကျွန်တော်ဒီမှာရာသီဥတုတော်တော်ဆိုးသွားနေတယ်တနေ့ကမိုးရွာတယ်ဗျအဲလိုမျိုးနေထိုင်နေတဲ့ဒုက္ခတွေလည်းတော်တော်လေးဒုက္ခရောက်ကြနေတယ်ဗျ
လောလောဆယ်မှာတော့ကချင်နှချင်းခရီးအဖွဲ့ချုပ် KBC ရဲ့ဦးဆောင်မှုနဲ့အတူဘာသာရေးအဖွဲ့လူမှုရေးအဖွဲ့စည်းတွေလူငယ်တွေနဲ့အစိုးရပိုင်းတာဝန်ရှိတဲ့သူတွေကပိတ်မိနေတဲ့ပြည်သူတွေကိုကယ်ထုတ်ဖို့ကြိုးစားနေကြပါတယ်ဒီပေါ်မှာလူငယ်ပြန်ဝင်ကြီးဘက်ကပူးပေါင်းဆောင်ရွက်မှုနဲ့အများဆုံးကယ်ထုတ်နိုင်ဖို့ကိုတော့ဒုက္ခသည်တွေကိုကူညီပေးနေသူတွေကမျှော်လင့်နေကြပါတယ်ရှင
်မဆုမွန်စူးစီးတင်ပြခဲ့တာပါတနင်္လာညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုဆက်လက်တင်ပြပါမယ်မြမဆိုးရတဲ့လက်ထက်မှာအလုတ်ကန်ခွင့်လန်းတွေကမျှော်လင့်ထားသလောက်ပေါ်မလာတဲ့အပြင်လုံသမားတွေရဲ့အခွင့်အရေးတွေလည်းချိုးဖောက်ခံနေရဆဲဖြစ်တယ်လို့လုံသမားခွင့်ရဆောင်ရွက်နေသူတွေကပြောပါတယ်လုံသမားရေးတက်ကြွလှုပ်ရှားသူဦးကျော်စင်ဦးကိုကိုစော်ဝင်းလိုင်တွေ့ဆုံမေးမြန်းထားပါတယ
်ဦးကျော်စင်ဦးကကျွန်တော်တို့သိရတာဒီမြန်မာနိုင်ငံမှာဒီလုံသမားခွင့်ရတွေနဲ့ပတ်သက်ပြီးတော့တက်ကြွလှုပ်ရှားနေတယ်သူပေါ့နော်ဆိုတော့ကျွန်တော်တို့ပထမဒီမြန်မာနိုင်ငံရဲ့အလုတ်သမားဈေးကွက်ဟာအလုတ်ကန်အခြေအနေဟာအားလုံးသိတဲ့အတိုင်းပဲတော်တော်လေးကိုပြန်မလာပြုတ်ပြဲဖြစ်နေတယ်ဟိုအစိုးရကလည်းပြည်သူမျိုးလင့်ထားသလားအခုအချိန်ကြီးပေါ့နော်အလုတ်ကန်ဖန်တီးပေးနိုင်တဲ့စွမ်းအားမရှိသေးဘူးဆိုတော့ဒုံရင်ဒုံရင်မဟုတ်ရင်တော့မှပူဆိုးသလားလို့တော့လူတွေကပြောနေကြတာ哦ဆိုတော့မြန်မာနိုင်ငံရဲ့အလုတ်သမားဈေးကွက်အခြေအနေဟာဥကျော်စင်ဦးတို့အမြင်ကဘယ်လိုဖြစ်နေသလဲဘာတွေဖြစ်နေလဲ
အလုတ်ကန်ခွင့်လန်းမှာတော့အစိုးရစစ်တမ်းအရာတော့ကောင်းနေပေါ့တိုးတက်လာတယ်နှစ်စဉ်နဲ့အများတော့အများတိုးတက်နေတာပဲ
ဟုတ်ကဲ့
ဒါမဲ့မလိုအဆင့်တန်းတွေလုတ်တက်နေတာလေဆိုတာရှိတယ်ပညာရေးလူတန်းစားတွေအလုတ်ကန်ပေါ်တယ်ရှိတယ်ပညာရေးလူတန်းစားတော်မှဒီမှာဟိုအလုတ်သမားခေါ်လို့မရတဲ့အနေအထားတွေတောင်ရှိပါတယ်ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံအနေနဲ့ကျတော့ရာဂိုင်းတော့အပြင်ပညာရေးလူတန်းစားက 5% 10% လောက်ပဲအလုတ်ကန်လုတ်ဖို့အနေအထားရှိတယ်ကျန်တဲ့ရာဂိုင်းတွေအကုန်လုံးကတော့အလုတ်လက်မဲ့အလုတ်မပေးနိုင်တဲ့အနေအထားတွေမှာရှိလာပြီးတော့ပြပထွက်နေရတာကြီးပုံများလာ
ပါအလုတ်ကြံပြပတ်ဆိုအလုတ်ကြံလို့ကြာအောက်ခြေတင်းလို့လို့ကြာအဲ့တော့ဒီအောက်ခြေမှာအများကြီးရှိနေတဲ့လုတ်အားတွေပေါ့နော်ဒီဟာတွေကိုကျွန်တော်တို့ဗမာနိုင်ငံထဲမှာရောအဲ့ဒီလူတွေအတွက်အလုတ်ကန်ဖန်တီးပေးဖို့အခြေအနေက ဘာတွေအခက်အခဲရှိနေတယ်လဲစေယုံအလိုယုံနေမှာပဲဖြစ်ဖြစ်ပေါ့နော
်အဓိကကျွန်တော်တို့နိုင်ငံဆောက်လုပ်ရေးလုပ်ငန်းတွေအခက်မကောင်းတော့တာမှာဆောက်လုပ်ရေးလုပ်သားတွေအလုံးနဲ့မဲ့အများကြီးဖြစ်သွားမယ်နောက်တစ်ချက်ကကျွန်တော်တို့ဟိုဥပဒေပြင်အစိုးရလက်ထက်ပြောင်းပြီး NLD အစိုးရလက်ထက်မှာလုံခြုံရေးအလန်းတွေမျောလင်းကြတယ်ဆိုက်ကားနေတဲ့လူတွေအားစားအများကြီးတွေးကြခဲ့ကြဒါပေမဲ့တကယ်ဖြစ်လာတဲ့အခြေအနေကမျက်မြင်နဲ့ဟိုပေါ့မျက်မြင်အခြေအနေကတော်တော်ကွာခြားနေတယ်ရှိပြီးသားတွေတောင်မှပြန်ဆုတ်နေတဲ့အနေအထားမှာရှိလာတယ်အဲ့တော့ဒီဘက်ကဆက်ယုံနေရှိပြီးသားတွေတောင်ဆုတ်ချင်နေတော့ဖြစ်တော့ဟိုဘက်ကလည်းအစ်စ်စ်ဝင်မဲ့ဟာတွေလည်းဝင်မလာဘူးပေါ့ထင်သားသလိုဖြစ်မလာတဲ့အတွက်လုံခြုံရေးအလန်းကပုံဆုံးရှုံးလာ။နောက်ပြီးတက်လာတဲ့အဲကုန်စည်နှုန်းရနေလေ။ဟိုလားလောကလာသာတူတောင်းတာတွေပြက်လာတယ်။ဟိုအလုပ်သမားတွေရတဲ့ဟာလည်းတကယ်မြန်မာတက်ဟိုစားဝတ်နေရေးမလုံလောက်တာတွေဖြစ်လာတဲ့အခါကျတော့ကြီးပါထွက်မှုပဲအားထုတ်လာတဲ့ပုံမှာတော်တော်မူတည်ပါလေ
။ဟိုစစအခုပြောတဲ့အချိန်မှလည်းပါပါတယ်ဒီနိုင်ငံတကာကနေပြီးတော့ဒီမြန်မာနိုင်ငံထဲမှာလာပြီးရင်းနှီးမြှုပ်နှံလို့တဲ့သူတွေထင်သလောက်ရောက်မလာတာတွေတလောလျာပဲ Samsung ကသူဒီမှာလုပ်မဲ့ဥစ္စာအစီအစဉ်ဖြစ်လိုက်တယ်မလုပ်တော့ဘူးဆိုပြီးပါဆိုနဲ့ဘာမှပြည်ရအခြေအနေတွေသူတို့အားမရလို့ပေါ့နော် Samsung လို့ကုမ္ပဏီဆိုတာကဘာမှထိတန်းကုမ္ပဏီမျိုးသူတို့ရောက်လာတယ်ဆိုရင်အလုပ်တွေအများကြီးထောင်းလိုက်ကြည့်ပြီးဖန်တီးပေးနိုင်မှာပဲဥပမာပြောပြတာလုပ်ငန်းခွင်တွေမှာရောက်နေကြတဲ့အလုပ်သမားတွေအနေထားကအောက်ခြေဝန်ထမ်းတွေဖြစ်တဲ့အတွက်သူတို့ရဲ့ဟိုအခွင့်အရေးချိုးဖောက်ခံရတယ်ဘာညာဆိုတာတွေလည်းကျွန်တော်မကြာခဏကြားနေရတာပဲလေဟိုအင်းကြီးနိုင်ငံတွေမှာတွားပြီးတော့မှစကားမတတ်ပါမတတ်သိတယ်မလားအောက်ခြေအလုပ်လုပ်လို့အနေခံရတာတမျိုးပေါ့ကိုတိုင်းပြည်ထဲမှာလည်းကိုနေခံနေရတယ်ဆိုတဲ့သတင်းတွေကြားရတာတကယ်စိတ်မကောင်းစရာပေါ့အဲ့တော့အဲ့ဒီဟာတွေရဲ့အခြေခံအချက်တွေကဘာတွေလို့အခုလိုလေ့လာမိသလဲဒီ
အဓိကကတော့ကိုတာဝန်ပေါ့အလုပ်သွားရသူဘာလုပ်ရမလဲဆိုတဲ့တာဝန်သိမှသူ့အခွင့်အရေးကိုတောင်းဆိုလို့ရမှာလူဆိုလည်းလူတာဝန်သိမှလူအခွင့်အရေးတောင်းဆိုလို့ရအဲ့တော့ဘာတွေဖြစ်နေလဲပုံမှန်မူတည်ရင်ကျွန်တော်တို့အခုစက်ရုံလုပ်ရုံနဲ့ကြည့်ကျွန်တော်နိုင်ငံမှာအများဆုံးအထည်ချုပ်လုပ်ငန်းရှိတယ်တဲ့လုံးလုပ်ငန်းတွေမှာလေ့လာကြည့်ရင်ဟိုနေရီရနေဟာရန်ကုန်မြို့တော်တစ်ဖက်မှမရောက်ဘူးတဲ့ကလေးတွေဟိုအသက်မပြည့်တဲ့လူသားတွေအများကြီးပါကျွန်တော်တို့အစားဝတ်နေရကသူတို့ဝင်လုံးကြရတာသူတို့ရဲ့ရပိုင်ခွင့်တွေသူတို့ရဲ့တာဝန်တွေသူတို့မသိဘူးဒီရန်လေးတို့ယုံနေအလုံးမလုံးတာလားသို့မဟုတ်သူအလုံးလုံးကိုအခွင့်အရေးမရှိတာလားအဲ့ဒီပုံမှာအများကြီးမူတည်မယ်လို့ထင်ပါတယ်ဗျလူသားအခွင့်အရေးချိုးဖောက်ခံရတာတွေပ
ါဆိုတော့ဒီအဲ့ဒီယုံနေတာလဲအဲသူတို့မှလည်းတတ်မှတ်ချက်တွေရှိတယ်မလားတဘောကတနေ့မှဘယ်လောက
်
တဘောကတလမှဘယ်လောက်ဝန်ထမ်းချပေးတယ်ဆိုတော့ဒီသူတို့ဒီပတ်မစ်တွေရဖို့အတွက်သူတို့ဟိုစာချုပ်တွေချောရတာအစိုးရနဲ့နားလည်မှုဟိုဘောအစိုးရဥပဒေအရပေါ့နော်လက်ရှိတည်တဲ့ဥပဒေဆိုတော့အဲ့ဒီမှာလည်းကျွန်တော်တို့ဒီဟိုမယုံသားမှုတွေရှိနေတယ်ဆိုတော့အတန်ကြီးကထွက်နေတော့အဲ့ဒါကဘယ်လိုဖြစ်နေတာလဲ
ဟုတ်အဲ့ဒီအစိုးရကဘောတနေ့ကတော့အလုပ်ကိုင်ခွင်လာနှစ်စဉ်တော့ရာဂိုင်လုံးတက်နေတာပဲလုံခြုံရေးခွင့်လားဘယ်လောက်ကြီးခံပြီးလိုက်တယ်
ခင်ဗျာ
နေရတော့တက်နေအဲ့မှာကျွန်တော်တခုပြောချင်တာကျွန်တော်တို့ဟိုအလုံသွားဝင်ကြီးဌာနကအာထုတ်ပေးတယ်ပေါ့နော်ပြည်တွင်းအလုပ်ကိုင်ရှာဖွေအေဂျင်စီတွေလိုင်စင်တွေပေါ့အဲ့ဒီနောက်မှာပါပါတယ်တနည်းကိုအနည်းဆုံးလုံသား900အလုပ်ကိုင်ရှာဖွေပေးရမယ်ဒါမှမရှာပေးနိုင်ရင်သူလိုင်စင်သိမ်းမယ်ပေါ့ဗျအဲ့ဒါအခုလိုင်စင်ပေးထားတဲ့လူဦးရေဆိုရင်ကျွန်တော်ထင်တယ်100ကျော်လောက်ရှိပြီလို့ထင်တယ
်အေဂျင်စီပ
ေါ့အေဂျင်စီပေါ့အဲ့တော့အဲ့ဒီအေဂျင်စီတွေကတကယ်ကိုတနည်းကိုလူ900ရှာပေးနိုင်လို့လားနောက်ပြီးတော့တကယ်ရောအလုပ်သမားတွေကအဲ့ဒီကနေသွားတာလားအလုပ်ရှင်တွေကရောဒီ agency တွေကနေပဲအလုပ်ခေါ်တာလားအဲ့တော့ကျွန်တော်တို့နိုင်ငံကိုချပြကြတာတွေက policy ရ for sure တွေများနေရင်တော့တိုင်းပြည်ကတဖြည်းဖြည်းနဲ့ဆုတ်လာမှာပ
ါဒီမြန်မာပြည်မှာအခုလာပြီးအလုပ်လုပ်ကြတဲ့နိုင်ငံသားတွေ
တော့
ဆိုတော့တော်တော်များများအခုနောက်ပိုင်းတွေ့ရတယ်ဆိုလိုချင်တာကတော့နိုင်ငံသားအရေးအတွက်ဒီမှာအခြေချနေထိုင်တဲ့ကာလအတိုင်းအတာတစ်ခုထိကြာကြာပေါ့နော်အခြေချနေထိုင်တဲ့အာများလာတယ်လို့သတိထားမိလာတယ်ဆိုတော့ဒီလူတွေကအာဒီမှာလာပြီးတော့အလုပ်လုပ်ကြတာလည်းရှိတယ်နှီးမျိုးစုံနဲ့နေကြတာရှိတယ်ဆိုတော့အဲ့ဒီလိုနိုင်ငံသားတွေအတွက်ကောဒီမှာဘယ်လိုဥပဒေတွေရှိတယ်လဲဘာတွေထုတ်ပြန်လာလဲအဲ
ကျွန်တော်အတွေ့အကြုံလေးရတခုပြောချင်ကျွန်တော်တောင်တုံကဆက်ယုံတခုပေါ့နော်အလုပ်သမားအခွင့်အရေးချိုးဖောက်ခံရတယ်နောက်ပြီးတော့ဟိုပေါ့ဟိုစားတော့ကုန်ထုတ်တဲ့ဆက်ယုံလေးပါဆက်ယုံကတော့လူ90လောက်ပဲရှိတယ်အဲ့ဒီတန်ရှင်းမှုမရှိဘူးအာဟိုဖျားပေးခိုင်းနေတယ်ဆိုပြီးကျွန်တော်တို့အကူညီတောင်းတော့ကျွန်တော်တို့ဟိုလေ့လာကြည့်တဲ့ပုံမှာတွေ့ရသူကတရုတ်နိုင်ငံသားဗျတရုတ်နိုင်ငံသားကခိုင်းတယ်ဒီမိသားစုတွေကိုစက်ယုံထဲမှာနေပြီးတော့တရုတ်နိုင်ငံသား6ယောက်လောက်ပေါ့နော်လူမိသားစုနဲ့နေပြီးတော့ဒီအလုပ်သမားတွေကိုခိုင်းစေတယ်အဲ့ဒီမှာကျွန်တော်တို့ကသက်ဆိုင်ရာကိုအတီးပေးတယ်တိုင်တန်းတယ်ဆိုပဲဖြစ်တဲ့အချိန်ကျတော့မြန်မာအမျိုးသမီးတယောက်ကဒီကုမ္ပဏီလိုင်စင်ကိုင်ပြီးရောက်လာပြီးတော့ဖြည့်ချင်းသွားတယ်ပေါ့အဲ့ဒီအချိန်မှာတရုတ်နိုင်ငံသားတွေကဘာဖြစ်သွားလဲဆိုတော့သူ့စက်ယုံကဝန်ထမ်းတွေပြန်ဖြစ်သွားတယ်တကယ်တော့ပိုင်ရှင်ဒီ
စာရွက်ကိုပဲ
စာရွက်စာရွက်ပုံမှာအမှန်ဖြစ်နေတာတကယ်လက်တွေ့အမှန်ကတော့တရုတ်နိုင်ငံသားပိုင်နေဆက်ရုံမှာ
သူအရင်နေ့နဲ့
သူအရင်နေ့နဲ့တော့ဒါဒီမိမနာမည်ခံထားတာလားပါလားတော့ကျွန်တော်တို့မသိရဘူးပေါ့နော်ဒါပေမဲ့ဖြစ်တင်တာတော့ဗျာဒါမျိုးနိုင်ငံသားဥတော်ခေါ်ခန့်နိုင်တဲ့အနေထားရှိတဲ့လူတယောက်ရဲ့နောက်ကျောင်းကိုတော့ကျွန်တော်တို့နိုင်ငံအစိုးရပေါ့နော်လူပေါင်းကြီးဌာနဖြစ်စေပြည်ရေးဖြစ်စေကတော့လေးလာတင်တယ်လို့ထင်တယ်ဥမာ तू ကနာမည်ခံပြီးတော့ကွန်ပျူတာစားမယ်ဆိုရင်ပြီးတော့လုပ်တယ်နိုင်ငံသားကုသေးဆုံးသမားအလုံးမခံရပါပဲလေအဲ့တော့ကျွန်တော်ညီမအလုတ်တရားဝင်လာလို့ဟုတ်ဟိုနိုင်ငံသားအလုတ်မှာဥပဒေမရှိသေးဘူးတစ်ဆက်တည်းမှာကျွန်တော်တခုပြောချင်းတယ်ကျွန်တော်စေယုံလုံးယုံနေဘလောက်ထောင်းထောင်းဒီလိုဥပဒေတွေခိုင်းခိုင်းမမမစွဲရင်ကျွန်တော်တို့နိုင်ငံရမယ့်အခွင့်အရေးလည်းအရင်နဲ့တာအခုကျွန်တော်တို့ပြည်ပမှာထိုင်းမှာ၃တန်းကျော်ရှိမယ်ဟာမလေးရှားမှာကျွန်တော်တို့လူသားတွေတိတ်နေကြီးရှိတယ်အဲ့တော့ထိုင်းအစိုးရနဲ့မလေးရှားအစိုးရရဲ့အဓိကဝင်ငွေတွေကကုလသမားအပေါ်မှာကောက်တဲ့အခွင့်အရေးရှိတယ်လို့ကျွန်တော်တို့အလုတ်သမားတွေဘောကဖြတ်တဲ့အခုအနေနဲ့လေသူတို့အစိုးရအများကြီးရက်တည်နိုင်တယ်ဗျ
ဟုတ်တယ်
ကျွန်တော်တို့လုံသမားတွေသူတို့ရှာကျွေးနေတာတွေအများကြီးပဲအခုကျွန်တော်တို့နိုင်ငံမှာကျတော့တကယ်လာလုံးနေတဲ့အလုံသမားတွေပေါ်မှာကိုကျွန်တော်တို့အခွန်ကောက်နိုင်ဖို့ဥပဒေမရှိဘူ
းဆိုတော့အခုကျွန်တော်တို့ပြောခဲ့တဲ့ဒီအလုံသမားပြဿနာတွေဒီအလုံသမားတွေအခွင့်အရေးချိုးဖောက်ခံနေရတာတွေအလုံကန်အခွင့်အလမ်းတွေကျွန်တော်တို့နိုင်ငံသားတွေဆုံးရှုံးနေရတဲ့ကိစ္စတွေသူများနိုင်ငံမှာသွားပြီးအခိုင်အစီဖြစ်နေရတဲ့ကိစ္စတွေအဲ့ဒီဟာတွေကိုထိန်းချုပ်နိုင်ဖို့ဟာဒီကျွန်တော်တို့policy အနေနဲ့ရောမူပြောင်းပြီးတော့ကျွန်တော်တို့လုတ်ကင်ရင်ဖြစ်နိုင်ချေရှိသလားကျွန်တော်တို့မြန်မာပြည်နဲ့
အစိုးရတရက်တက်လာရင်တော့ policy တွေသူတို့လည်းအသိဆွဲကြမယ်ဟာ policy တွေဟိုချကြမယ်ဒါပေမဲ့အဲ့ဒီ policy တွေကစာရွက်ပုံမှာပဲကြောက်ကြောက်သွားတာများတယ်ကျွန်တော်နိုင်ငံမှာဥပဒေတွေတော့မျိုးစုံထိုးတာပဲဒါပေမဲ့အဲ့ဒီဥပဒေကြောင့်လုံစားလို့ပိုကောင်းသွားတာတွေအများကြီးပဲအဲ့လိုမျိုးတွေဖြစ်ကုန်ကြတယ်အဲ့တော့ဟို policy ကတော့ကောင်းတယ်ဒါပေမဲ့ပေါ်ချိုးတွေလုတ်တာများလာတယ
်နောက်တစ်ခုကဟု
တ်ကဲ့နောက်တစ်ခုကဘယ်လိုပေါ်မလဲဒီ policy အကောင့်တွေပေါ်တဲ့နေရာမှာဟိုပိုပြီးဥတွေကြက်လေဗျာဈေးတွေတက်လာတယ်လို့ဘောနော်ဟိုအရက်တွေဖမ်းတယ်ဖမ်းတယ်ဖမ်းတယ်ဆိုအရက်ဈေးတွေတက်မောင်မူသေးမှာပြက်လာတယ်အဲ့လိုမျိုးတွေမဖြစ်ဖို့လဲကျွန်တော်တို့ဟိုလုပ်ရမယ်ဘောနော်ဟိုဝန်ထမ်းဆိုတဲ့ပုံပုံများတော့အစိုးရချိန်သွားရင်ချိန်သွားတဲ့အစိုးရရဲ့ policy ကိုလိုက်ပြီးအကောင့်တွေပေါ်ဖို့သူတို့မှတာဝန်ရှိတယ်ဒါပေမဲ့နိုင်ငံဝန်ထမ်းတွေရောလာတာလောက်လို့လားဆိုတဲ့ပြဿနာကြီးလည်းအများကြီးကြုံရတာနောက်ပြီးတော့ CSO တွေရှိတယ်ဟုတ်လားကျွန်တော်တို့လူတွေရှိတယ်အဲ့လိုလူတွေရောစေတနာတကယ်မှန်လို့လားဆိုတဲ့ဟာကြီးလည်းပြန်လေးလာပေါ့ဥပမာကျွန်တော်တို့နိုင်ငံမှာအလုံးမရှိဘဲနဲ့ပရာဟိတလုပ်ပြီးချမ်းသာနေတဲ့လူတော်တော်များတယ်အဲ့ဒါလည်းကျွန်တော်တို့နိုင်ငံရဲ့အတွက်ဆိုရိုးပဲဟာနိုင်ငံသားမှာဟိုဝေကေကြီးဆိုရင်ဟာအရင်လှူတယ်ပရာဟိတသားလုပ်တယ်ဒါသူချမ်းသာလို့လုပ်တာပေါ့ကျွန်တော်တို့ဒီကြတော့ပရာဟိတလုပ်ပြီးချမ်းသာကုန်တယ်အဲ့ဒီဟာလေးတွေလည်းရောင်းမြန်လေးတွေပေါ့ကျွန်တော်တို့မြန်မာမှာအဲ့လိုမျိုးတွေဖြစ်နေတယ်အဲ့တော့တကယ်အခွင့်အရေးတောင်းပေးတဲ့လူတွေအတွက်အခွင့်အရေးရရဲ့လားရှေ့ကအော်ပြီးတောင်းပေးတဲ့လူတွေအခွင့်အရေးရကုန်တာလားအဲ့ဒါတွေလည်းဆန်းစစ်ဖို့လိုပါတယ်ဗျအစိုးရ policy တခုရဲ့ဟိုတော့ကျွန်တော်တို့ပြည်တင်လို့မရပါဘူး policy အကောင့်တွေပေါ်တော့ဝန်ထမ်းများလုံးမဘေးကဝန်ရံတဲ့သူများအတက်ကြွလှုပ်ရှားသူများကလည်းစေနာမှန်မှုလိုပါတယ်တကယ်မြေပြင်ခြေနေကိုတကယ်ချပြရဲဖို့လိုတယ်အဲ့ဒါတွေကိုအုပ်ပြီးတော့ခေါင်းဆောင်ပိုင်းကိုကောင်းပါတယ်ကြီးတင်ပြနေရင်တော့ခေါင်းဆောင်ကတော့အောက်ချလိုက်မကြည့်နိုင်ဘူးဟိုဒေါ်ဆန်းသူကြီးပြောသွားတဲ့စကားလေးတစ်ခုရှိပါတယ်ကျွန်တော်တို့အစိုးရတက်လာတဲ့အချိန်မှာလောက်ကန်ခွင့်လန်းလုပ်ဖို့ကြည့်တယ်အဆင်မပြေတော့ကျွန်တော်တို့လမ်းမဆက်တွေကြီးမီးအချိန်ကအဆောက်အချိန်ပြောင်းလုပ်ရင်သူ့ဒေသမှာလည်းသူအလုတ်ကင်ခွန်းလန်းနေဖန်တီးနိုင်မယ်လို့ပြောသွားတယ်ဒါရေဘူးကအဖြစ်မှတ်ပါတယ်ဒါပေမဲ့ကျွန်တော်တို့အလုတ်ကင်ခွန်းလန်းဖန်တီးနိုင်ဖို့အရေးချင်းဆိုတာရှိပါသေးတယ်ကျွန်တော်တို့မြန်မာလူမျိုးတော်တော်များများပညာမဲ့ကုန်ပြီပညာမတတ်တွေဖြစ်ကုန်ပြီဟိုအဲ့တော့အဲ့လိုမျိုးပုံကူမျိုးတွေစာလည်းမတတ်ဘူးအသိအမြင်လည်းမရှိဘူးအဲ့လိုပုံကူမျိုးတွေကသူ့အလုတ်ကင်ခွန်းလန်းသူဖန်တီးနိုင်မှုဆိုတာဘလို့မှမဖြစ်နိုင်တော့ပါဘူးဆိုတော့အများကြီးနောက်ကျသွားပြီအဲ့တော့အလုတ်ကင်ခွင့်လန်းနည်းလာတဲ့အများကျွန်တော်တို့ရာသွေးမှုတွေတအားပေါ်လာပါတယ်အရင်ဟိုသမားကြီးဦးသိန်းစိန်လက်ထက်နဲ့အခုသမားကြီးလက်ထက်နဲ့ရှင်ကြည့်ရင်ရာသွေးမှုတွေပိုများလာတယ်လို့ပဲ
ဟုတ်တယ
်အမျိုးနယ်တိုင်းမှာကြည့်တယ်ဟိုဆိုလူရဲ့အဲ့လိုမျိုးတွေများလာတယ်နောက်ပြီးတော့ပေါ်ပေါ်တင်တင်ဟိုအန္တရာယ်ပြုမှုပြည်သူလုံးလုံးမှုနည်းလာတယ်အဲ့လိုတွေကလည်းကျွန်တော်စားဝတ်နေရေးမပြေလည်တာကြီးပညာရေးအ
ဲ့ဘက်ကိုပြန်ပြီးတော့ဟိုညွန်ညွန်ညွန်ပြနေတာပဲဟုတ်တယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျေးဇူးပါပ
ါကိုဇော်ဝင်းနိုင်တင်ဆက်ခဲ့တဲ့မြမရေးဆွေးနွေးခန်းကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင
်ဒီ OE မြမပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ5ကီလိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 7543ညလိုင်းဒိုမီတာ32 kHz 11883ညလိုင်းဒိုမီတာ58 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်သွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီပတ်မှာတော့ရခိုင်ပြည်ထနာနိုင်ငံတကာဖိအားတွေကိုရှောင်လွှဲနိုင်ဖို့လမ်းစာရှိသေးရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်။
ဒီကြတဲ့ရပိုင်းကကုလသမဂ္ဂလူညွန်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကုလသမဂ္ဂဆိုင်ရာအမြဲတမ်းကုစရယ်နဲ့တခြားကုစရယ်တွေပါဝင်တဲ့အဖွဲ့မြန်မာနိုင်ငံကိုလာရောက်ပြီးအစိုးရတပ်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံတာဘင်္ဂလားဒေ့ရှ်ဘက်ကိုလူပေါင်း6သိန်းကျော်ထွက်ပြေးမှုကြီးဖြစ်ပေါ်စေခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသဘက်သွားရောက်လေ့လာတာလုပ်ခဲ့ပါတယ်အဓိပ္ပာယ်ကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြည်ထနာကဘာကုလသမဂ္ဂလူညွန်ရေးကောင်စီအဆင့်ထိရောက်သွားပြီဆိုတာကိုအတည်ပြုရရောက်တယ်လို့အဲ့ဒီခြေနေကိုမြန်မာနိုင်ငံအစိုးရဘက်ကလည်းလက်ခံလိုက်ပြီဆိုတဲ့သဘောတက်ရောက်ပါတယ်။ဒါအပြင်အရေးကြီးတဲ့အချက်တစ်ခုကတော့တိတ်မကြခင်မုတ်တုံမိုးရသည်ဝင်ရောက်တော့မှဖြစ်ပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေဘက်ကိုရောက်နေတဲ့မွတ်စလင်တွေအတိဒုက္ခရောက်နိုင်တယ်လို့နိုင်ငံတကာအသံဝင်ကစိုးရိမ်နေကြတဲ့အချိန်လည်းဖြစ်နေပါတယ်။ဒီဒုက္ခသည်တွေပြန်လက်ခံရေးကိစ္စမြန်မာအစိုးရဖြေရှင်းနိုင်ပါလား။နိုင်ငံတကာရဲ့ဖိအားတွေကိုရှောင်လွှဲနိုင်ပါလားဆိုတာလေ့လာဆန်းစစ်ကြည့်ကြရအောင်ပါ။
မြန်မာနိုင်ငံကိုလာသွားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကဒုက္ခသည်တွေပြန်လက်ခံရေးနဲ့ပတ်သက်ပြီးအဓိကထောက်ပြသွားတဲ့အချက်ကမြန်မာဘက်ကလက်ခံပေးနိုင်တယ်ဆိုတဲ့အရေးအတွက်ကိစ္စပါထုံးစံအတိုင်းမြန်မာအစိုးရဟာကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကိုဒုက္ခသည်တွေကိုပြန်လက်ခံမဲ့ငခုရနဲ့တောင်ပြိုလက်ဝဲလက်ခံရေးစခန်းဒုက္ခသည်တွေကိုယာယီထားမယ်ဆိုပြီးစောက်လုပ်ထားတဲ့လှဖိုးခေါင်ကြားစခန်းတွေလိုက်ပြခဲ့ကြပါတယ်။အစိုးရတာဝန်ရှိသူတွေရှင်းပြချက်အရလက်ခံရေးစခန်းနှစ်ခုဟာတရက်ကိုပြန်ဝင်လာမဲ့ဒုက္ခသည်300လောက်စီစစ်လက်ခံနိုင်မယ်လို့ဆိုထားပါတယ်။အဲ့ဒီစခန်းတွေဟာအစိုးရရုံးဖွင့်ရက်တွေအတိုင်းသာအလုပ်လုပ်ရင်တစ်ပတ်ကိုလူ1500တစ်လကိုလူ6000ကျော်အင်ပြည့်အားပြည့်ဆောင်ရွက်မှတစ်နှစ်လုံးနေမှလူ9000ကျော်လောက်ပဲလက်ခံနိုင်မယ်အနေအထားမျိုးပါ။နိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ပြီးခဲ့တဲ့အကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားသူ6သိန်းကျော်9သိန်းနီးပါးရှိတယ်လို့ဆိုကြပါတယ်။မြန်မာဘက်တာဝန်ရှိသူတယောက်ဖြစ်တဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေပြောတာကတော့မောင်းတော့ခရိုင်မှာမွတ်စလင်တသန်းကျော်ရှိတဲ့အနေနဲ့9သိန်းကျော်ထွက်ပြေးသွားတယ်လို့ဆိုပါတယ်။ဒါဟာမွတ်စလင်အရေးအတွက်ရဲ့53ရာခိုင်နှုန်းကျော်ဖြစ်တာမို့အလွန်များတဲ့အရေးအတွက်ပါ။အဲ့ဒီအရေးအတွက်နဲ့နှိုင်းရှင်ရင်လက်ရှိမြန်မာဘက်ကပြန်လက်ခံမဲ့တရက်ကိုလူအယောက်300လောက်ဆိုတာအတော်လေးကိုနည်းတဲ့အရေးအတွက်ဖြစ်နေတယ်။ဒါကြောင့်မြန်မာအစိုးရဟာထွက်ပြေးသွားတဲ့မွတ်စလင်တွေကိုပြန်လက်ခံရေးဆောင်ရွက်မှုဟာလုံလောက်မှုမရှိဘူး။စိတ်ပါလက်ပါရှိဖို့မရဘူးဆိုပြီးကိုယ်စားလှယ်အဖွဲ့ဝင်တချို့ကဝေဖန်ပြောဆိုကြပါတယ်
။တကယ်တော့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်တွေထောက်ပြချက်မှားတယ်လို့မဆိုနိုင်ပါဘူး။အကြောင်းကတော့မြန်မာအစိုးရဟာထွက်ပြေးသွားတဲ့96သိန်းကျော်ရှိတဲ့မူစင်တွေကိုပြန်လက်ခံမယ်ဆိုရင်ဒီထက်ပိုဆောင်ရွက်သင့်ပါတယ်။ဒါကလက်ခံမဲ့အရေးအတွက်ဆိုင်ရာပြဿနာပါ။ဒုက္ခသည်ပြန်လက်ခံရေးနောက်ထပ်ပြဿနာတွေလည်းရှိနေပါသေးတယ်။အဲ့ဒါကတော့ဘင်္ဂလားဒေ့ရှ်ဘက်ရောက်သွားတဲ့ဒုက္ခသည်တွေဟာ မြန်မာနိုင်ငံကိုပြန်လာတဲ့အခါအကျယ်ကျုပ်လိုပုံစံမျိုးနဲ့ဆင်တူတဲ့ဂျားစခန်းတစ်ခုခုမှနေလို့ချင်းမရှိတာပါလက်ရှိမြန်မာအစိုးရရဲ့အစီအစဉ်မှာပြန်လာသူတွေကိုလက်ခံရေးစခန်းတစ်ခုကစီစစ်မယ်ပြီးတာနဲ့လှပုခေါင်ဂျားစခန်းမှာယာယီထားမယ်လို့ဆိုထားပါတယ်နောက်ပိုင်းဂျားစခန်းမှာထားမယ်ဆိုတဲ့ကိစ္စဝေဖန်တာများလာတော့အစိုးရကဖွဲ့စည်းပေးထားတဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD တာဝန်ခံဒေါက်တာဝင်းမြတ်အေးကဒုက္ခသည်တွေကိုဂျားစခန်းမှာအကြာကြီးမထားဘူးအလွန်ဆုံးတစ်လလောက်ပဲထားမယ်ဆိုပြီးထုတ်ပြောရတဲ့အခြေအနေဆိုက်ခဲ့ပါတယ
်ဒါပေမဲ့တကယ်တကယ်မြေပြင်ကအခြေအနေမှာတော့အဲ့ဒီထက်ခက်ခဲတာအများကြီးရှိနေပါတယ်ပြဿနာကတော့ပြန်ရောက်လာတဲ့ဒုက္ခသည်တွေကိုဂျားစခန်းမှာတစ်လလောက်ထားပြီးရင်ဘယ်နေရာမှာပြန်ကြည့်နေရချထားပေးမလဲဆိုတာပါ2019ဩဂုတ်လ25ရက်နေ့အကြမ်းဖက်ဖြစ်စဉ်နောက်ပိုင်းမောင်းနှောမြို့နယ်တခုတည်းမှာပဲမွတ်စလင်နေအိမ်3,300ကျော်တနည်းအားဖြင့်65ရာဂိုင်နှုံးလောက်မီးရှို့ခံရပါတယ်။ဘူးတိတောင်ဘက်မှာတော့အိမ်ခြေ2,600ကျော်9ရာဂိုင်နှုံးလောက်ပျက်စီးသွားပါတယ်။မောင်းနှောခရိုင်တခုလုံးဆိုရင်မွတ်စလင်အိမ်ခြေစုစုပေါင်းရဲ့45ရာဂိုင်နှုံးနဲ့ညီညာတဲ့အိမ်ခြေ3,500ကျော်မီးလောင်သွားပါတယ်။အခုမွတ်စလင်တွေပြန်လာမယ်ဆိုရင်အဲ့ဒီမီးလောင်သွားတဲ့အိမ်တွေအတွက်တလုံးမှပြန်ဆောက်ရသေးပါဘူး။အခုနောက်ပိုင်းအစိုးရဟာမီးလောင်သွားတဲ့နေအိမ်အိမ်ယာတွေရှိရာခြေရွာတွေကိုရှင်းလင်းနေတာအတော်လေးခီးရောက်နေပါပြီ။တစ်ပင်စုစုလေးတွေနဲ့ရှိနေတတ်တဲ့မီးလောင်ပြင်ခြေရွာတွေကတစ်ပင်တွေကိုခုတ်လှဲပစ်တာအပါအဝင်အားလုံးကိုရှင်းလင်းပြီးနောက်ပိုင်းဘူရိုဇာနဲ့ထိုးညှိညှိတာမျိုးလုပ်ပါတယ်။ဒါနဲ့ပတ်သက်ပြီးရခိုင်တိဆောက်ရေးတာဝန်ရှိတဲ့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကတော့နေအိမ်တွေကိုစနစ်တကျပြန်လည်နေရာချထားဖို့ရှင်းလင်းမှုတွေလုပ်ရတာလို့ပြောထားပါတယ်။ရခိုင်ပြည်နယ်တာဝန်ရှိသူတွေပြောတာကတော့ပြန်ဝင်လာမဲ့မွတ်စလင်တွေကိုသူတို့ကြေးရွာဒါမှမဟုတ်အနီးအနားမှာနေရာချထားပေးမှာမဟုတ်ပဲနေရာချထားပေးတဲ့တီးတဲ့တတ်မှတ်ထားတဲ့နေရာတွေမှာပဲပြန်ပြီးနေရာချထားပေးမယ်လို့ဆိုပါတယ်အတိတ်တွေကတော့မွတ်စလင်တွေပြန်လာရင်သူတို့ကြေးရွာတရှိခဲ့တယ်ဆိုတဲ့နေရာတွေကိုတော့မှတ်မိတော့မှာမဟုတ်ပဲတီးခြားနေရာချထားပေးတဲ့နေရာတွေမှာပဲနေရမယ်ဆိုတဲ့သဘောပါလက်ရှိလမ်းသစ်ဖွင့်ပွဲလုပ်ခဲ့တဲ့အငူမော်မောင်းတော်ကားလမ်းတစ်လျှောက်လုံးမှာ2019ခုနှစ်ဩဂုတ်လမတိုင်ခင်ကရှိခဲ့တဲ့မွတ်စလင်ကြေးရွာတရွာမှမရှိတော့ပဲပြောင်းတလင်းခါနေတာကိုကြည့်ရင်အဲ့ဒီပြဿနာအတိတ်အနက်ကိုနားလည်နိုင်ပါတယ်အဲ့ဒီလိုအခြေအနေမျိုးကိုကိုနေထိုင်ရာကြေးရွာတွေမှာပဲပြန်နေထိုင်ကျင်တယ်လို့တောင်းဆိုနေတဲ့မွတ်စလင်ဒုက္ခသည်တွေဘက်ကလက်ခံနိုင်မလားဆိုတဲ့ပြဿနာကြီးကရှိနေပါတယ
်။မကြာခင်မုတ်သူမွေးရသည်ဝင်ရောက်လာမယ်ဆိုတဲ့ပြဿနာဟာဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုပဲထိခိုက်စေမှာမဟုတ်တကယ်လို့မြန်မာဘက်ကပြန်လည်နေရာချထားရေးလုပ်ဖြစ်ခဲ့ရင်လဲအဲ့ဒီပြဿနာကြီးကိုရင်ဆိုင်ရဖို့ရှိနေပါတယ်။ဒါကြောင့်အစိုးရအနေနဲ့ဒီ5 6သိန်းလောက်ရှိတဲ့ဒုက္ခသည်တွေလက်ခံရေးကိစ္စမြန်မာတိုင်းနိုင်ငံရဲ့အင်အားနဲ့လုပ်ဖို့မဖြစ်နိုင်ဘူး။ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေလိုနိုင်ငံတကာအလူရှင်အဖွဲ့အစည်းတွေလိုမျိုးနဲ့ပူးပေါင်းပြီးမြန်မြန်ဆန်ဆန်အကောင့်ထဲပေါ်ပါမှဒုက္ခသည်လက်ခံရေးကိုတကယ်စိတ်ပါလက်ပါလက်တွေ့ကြကြဆောင်ရွက်ပါမှနောက်ထပ်လာနိုင်တဲ့နိုင်ငံတကာရဲ့ပိုပြီးကြီးမားတဲ့ဖိအားတွေကနေရှောင်လွှဲနိုင်မှာဖြစ်ကြောင်းပ
ါတင်းစားဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ပြီးမှတော့မအေးတနာကျော်စီစဉ်တင်ဆက်နေကြမြမပြည်မှပေးစာများခဏကိုနားဆင်ကြအောင်ပါရှင်မင်္ဂလာပါရှင်VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအခြေချင်းကနေအခုပြန်ကြားပေးပါတော့မယ်နော်။နောက်ပိုင်းမှာတော့တော်ရရှင်တွေအတွက်မေတ္တာတင်လက်စာမြန်မာသတင်းလေးတစ်ပုဒ်နဲ့လည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်အောင်ဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့ Facebook ပေါ်မှာမှတ်ချက်လေးတွေလာရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တူလေးတွေကိုဝင်မျှပေးကြပါမယ်။တော်ရရှင်အောင်တန်းကတော့ VOA သတင်းဌာနကတင်ဆက်သူ1 to 1 သားတွေအားလုံးကိုစိတ်နှဖျားရှင်လန်းချမ်းမြေပါစေဆိုပြီးတော့ VOA ကို message ပို့လာပါတယ်
။သတင်းဌာနတွေထဲမှာဂုံတိတ်ခါအရှိဆုံးဗတ်မလိုက်ဆုံးသတင်းဌာနကိုပြပါဆိုရင် VOA ကိုပဲပြမှာဖြစ်ပါတယ်။မြန်မာရေးနဲ့ပတ်သက်လာရင်အားအထားအရဆုံးသတင်းဌာနပါ။အခုချိန်မှာမြန်မာဆိုရရဲ့လိန်ညာရဲ့ policy သတင်းကိုထောက်ခံအားပေးတဲ့သတင်းမျိုးမလွှင့်ရင်ပြည်တွင်းကမျိုးချစ်အမိကအကြံဖက်အုပ်စုကတော့ဝိုင်းဆဲကြမှာဖြစ်ပါတယ်ဂီယူမဆိုင်ပါနဲ
့ဟုတ်ကဲ့ပါအခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင် VOA ရဲ့အမဂန်တော်ရရှင်ရဲ့အားပေးမှုတွေကြောင့်အထူးပဲဝမ်းသာရပါတယ်နော်
Well, who's right? Facebook, my side, Lavare, took a message for Laraba. Timine radio is season, then Lima Gamu, Ginari is season, a Trinitinara Nebio, the Tinny Larabe, Mianibari, Banacho in Jeshiluvali, and then a Tanga Gamari, Amlu, Amia Psimide, Tago Dikanai Mari, Viego Natamara. ဒီတော့ရှင်ပြောသွားရဲ့မနေ့အစီအစဉ်ဆိုတာပြီးခဲ့တဲ့တနင်္ဂနွေမနေ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာပဲဖြစ်ပါတယ်။အရင်နေ့မှာပဲရေးလာတယ်ဆိုတော့အဲ့အစီအစဉ်မှာပြောလာတာပါနော်။ဟုတ်ပါတယ်။အဲ့ဒီမနေ့တုန်းကကျမတို့ဆက်ချွေးမှုဖြစ်ပြီးတော့တော်တော်လေးကိုအဲ့ဒီမှာတာဝန်ကျအဖွဲ့သားတွေပြေးရလွှာရဖြစ်သွားလိုက်ရပါတယ်နော်။ကွန်ပျူတာတွေအကုန်လုံးပြတ်သွားပြီးကျမတို့လွှင့
ไอ้รองอ่ะดิมันนั้นรองอ่ะไอ้รีดิโอทุ่งลุยเอซีซินตาวินจ้าจูเล่พี่ไปเลยรอตัวเล็ดดิบลูจงเงียเลยสุดาตัวได้ยังเปลี่ยนอะไรปุ๊กเอาเมทมาเลยโอเคมาอีตานะจ๊อไอ้นี่ก็จะมาก็ทุ่งลุยตัวนี้เนี่ยตาวินอยู่อะไรจะมารู้รีดิโอเรทุ่งลุยพอตัวสิวันนอตาริกาตาวินกู้ซียูบิโอเปลี่ยนเสียอะไรบ้างอุบมาทุ่งลุยตัว อาซีเซนต์เซตตูเตรียมพัจจัตุเตรียมไล่บีเตมิอาตุซาดิพิมอตนาอิซาอาซีเซนอาลงอ่ะยงข้ามาเปลี่ยนเสียอะไรบ้างทำไมแม่ตันเรื่องผู้มันเนี่ยไปแล้วอโลสตูดิโอเทลยามาสบายสายช่วยนี่เลยสุราตีอะไรบ้างเช่นตัวเราคุมดูอะไรมาจะมารู้เทล่าเลยอาซีเซนเนี่ยอาลงอโลมาลงตัวสุราตัวว่าถ้าจังไอ้ข้ามาจะมารู้อาลงว่าพยายามขับบีโรสตูดิโอเทลเวมีโรชีเลยอาซีเซนนี่ก็ตนาอิซาตายายทุ่งนี้ยาวไป นับเรื่องซีซันที่คุณได้คุยจะชาร์ทฮาร์วิเดตีลงหน่วยอะไรเพื่อนลงมาอย่างเร็วเลยที่เราไอ้เอนจิเนียร์ท่านนั้นมาเต้นชีเรตีลงหน่วยจะมารู้ข้อสุดเนาะเฮาส์มิวสิกบอกไอ้เราหน้าเสียงเนี่ยปริตาดูยิ้มตัวอ่อนจ้าคามิโรตีเบคเฮียร์อะไรบ้างเช่นนับเรื่องซีซันนี้ก็จะมารู้ว่าสักกันไม่หลับที่ที่จะซีซันฮาร์สโรตีลงปีตัวเองนับถ้าภาษาบีเต็มเปียมเลยสุราห์อุเอริกามาไทม์มีมีเราส่งเพียร์อะไรบ้างจะมาส่วนเลยทุลุดูสบายมาลองไทยน้องมามาทาย
Rawashin. Nothing had a break that we seemed
to be to our address tomorrow. ပြောရှင်ရဲ့အခုလိုမျိုးဒါကိုနားလည်ပြီးတော့ဆက်ပြီးအားပေးနားဆင်တဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်။တောရှင်ဇင်မင်းကတော့ လာမင်းနေရာဆိုတဲ့တော်ရရှင်ကတော့မေးလာတာတခုပါသူကမင်္ဂလာပါ ဆိုတော့အဆအဆုံးဆိုရင်တော့0932
ဒီတော့ရှင်ကတော့ဒီတင်ရစာတန်းနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝင်ကြီးဌာနပြည်အောင်စုဝင်ကြီးဦးအောင်ဝင်းဆိုပြီးတော့တိုက်ရိုက်လိမ့်မှုပြီးတော့ဒီ ဆယ်ရန်ရရွေနဲ့အရင်စလိုတူပေါ်ခဲ့တဲ့အပြင်အစိုးရနဲ့နီးစပ်တဲ့ခရိုနီကုမ္ပဏီတွေကိုကျောက်ဆိုင်လုပ်ခွဲလက်ရှိတက်တန်းတိုးပေးထားလို့အစိုးရစီလက်ထက်၃နှစ်ထိရောက်လာပြီမဲ့အပြောင်းလဲရေလည်းမတွေ့ရပါဘူး။အရင်အစိုးရစီလက်ထက်မှာကချင်ပြည်နယ်တွင်တင်ရစာတူပေါ်နေရာတွေကိုဘယ်လိုနီးလန့်နေနဲ့ပုံစံပြောင်းလဲဆောင်ရွက်သွားမလဲဆိုတာပြည်သူအများစုမျှော်လင့်ဆောင်စားနေပါတယ်။တာဝန်ရှိ အများဆုံးအကောင့်ထဲပေါ်ပေးစီလိုပါတယ
်ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တလောကပဲဟိုတည်င်းတော့မှတ်စုအစီအစဉ်မှာရေဒီယိုကရောရုံမြင်တင်ကြားကပါထုတ်လွှင့်ပေးသွားတာရှိပါတယ်တပိုင်းတစ်နိုင်လှုပ်ခွင့်ပေးမဲ့အကြောင်းမြတ်ဥရေချံမကြသေးခင်ကပဲမြို့သားလွှတ်တော်ကနေဆွေးနွေးအတီးပြုလိုက်လို့လွှတ်တော်မှာမတင်သွင်းခင်ကအောက်ခြေကိုကွင်းစင်လေးလာခဲ့ခြင်းမရှိဘူးဆိုပြီးတော့လူတွေကဝေဖန်တာတွေထွက်ပေါ်ပြီးတော့ဒီဥရေချံကမျှော်မှန်းထားတဲ့အတိုင်းလက်တွေမှာအကျိုးရလက်ရှိပါမလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်ခဲ့ပါတယ်ဒီတော့မကြခင်မှာပြထမ်းဖို့ပြင်ဆင်နေတဲ့ဥရေချမ်းကလက်တွေလုံနေတဲ့သူတွေအတွက်အကျိုးရလဒ်နဲ့ခက်ခဲမှုတွေဘလို့ဖြစ်စေနိုင်မလဲဆိုတာကိုကျွန်တော်တို့ကသတင်းတော်မှတ်စုအစီအစဉ်မှာအဲ့ဒီလုပ်ငန်းဝင်မှာဝင်ရောက်လုပ်ကိုင်နေကြတဲ့သူတွေကိုမေးမြန်းပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အဲ့တော့ဒီတော်ရရှင်အခုမေးထားတဲ့အကြောင်းအရာနဲ့လည်းကြိုက်ညီပါရနော်။ကျွန်တော်တို့အစီအစဉ်လေးကိုလည်း VOA website ဒါမှမဟုတ် Facebook စာမျက်နှာမှာဝင်ပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။အခုဒီတော်ရရှင်မေးချင်တဲ့အကြောင်းအရာကိုလည်း VOA ကတဆင်တဆိုင်ရာတာဝန်ရှိသူတွေကြားသိနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နောက်ထပ်မြန်မာနိုင်ငံကလူမှုရေးရာကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့ကိုပိုင်ငင်ကိုထုတ်ဖော်လာတဲ့သောရရှင်ရဲ့စာကိုလည်းဆက်ပြီးတော့ပြောပြပေးချင်ပါတယ်။ဒီသောရရှင်ကတော့သူ့ဘာသူမောင်းဝိပဿဝါဒီလို့ရေးထားပါတယ်။အမုန်းပွားခြင်းဆိုတာမကောင်းပါဘူးလို့သူ့ရဲ့စာကိုအစချေလာပါတယ်
။အမုန်းပွားခြင်းဆိုတာမကောင်းပါဘူး။ဒါပေမဲ့ဘသူရဲ့ဘလို့စံနှုန်းနဲ့တတ်မှတ်တာလဲ။ဘလို့အမုန်းတရားဖြစ်စေတယ်လဲဆိုတာကတော့အရေးကြီးတယ်လို့မြင်ပါတယ်။အမှန်တရားကိုမျက်ကွယ်ပြုရင်တော့ဒီမိုကရေစီမရင်းကျင့်ခံရတယ်လို့ပဲမြင်ပါတယ်။အထင်ရှားဆုံးကဥဝေရတူပါသူ့ရဲ့အကောင့်ပိတ်သိမ်းခံလိုက်ရခြင်းဟာဖြစ်တင်ရလားဆိုတာဓမ္မဒိဋ္ဌန်ကြကြဘယ်သတင်းဌာနဘယ်မီဒီယာကဝေဖန်ရေးသားဘူးပါတလဲသူ့ရဲ့ရေးသားပြောဆိုချက်တွေကိုဘာလို့ဖြေရှင်းချက်မတောင်းဝင်ခဲ့ကြတလဲဥဝေရတူပုံပါတဲ့ postman တမျှဖြုတ်ချနေတာဟာတရားပါသလားဥကိုနီနှစ်ပတ်လည်နေ့ကမင်းတုံညာခေါ်ဥဣတ္တရီရွတ်သွားတဲ့ကြပြဟာအမုန်းတရားကင်းပါရဲ့လားဒါမျိုးကြတရားဝင်ခွင့်ပြုပြီးဘယ်မီဒီယာများထောက်ပြဝေဖန်ခဲ့ပါတယ်ကိုနှစ်တိုင်ရင်အပြုံးကိုမနှစ်တိုင်ရင်အမုန်းဆိုတာမျိုးနဲ့ထိန်းကြောင်းဖို့လုံနေရင်တော့အမှန်တရားပေါ်မှာအာဂရီဖုံးလွှမ်းနေတဲ့ Facebook ခင်ပေတိုင်းပဲဖြစ်နေမှာပါပဲ
ဟုတ်ကဲ့ဒီစာထဲမှာဒီတော်ရရှင်ကအာဂရီဖုံးလွှမ်းတဲ့ Facebook ခင်ပေတိုင်းဖြစ်မှာပါလို့ရေးလာပေမဲ့လေဒီတော်ရရှင်ရဲ့စာရဲ့ထိတ်ဆုံးမှာပြောထားတဲ့ Facebook ရဲ့လမ်းစဉ်နဲ့တစ်ထက်တည်းကိုက်ညီရဲ့လို့ထင်ပါရဲ့နော်အဲ့ဒါကတော့အမုန်းပွားစေခြင်းဆိုတာမကောင်းပါဘူးလို့အဖက်ကလုံးကခံယူရပဲဖြစ်ပါတယ်။ဒီတော်ရရှင်ရဲ့ဆာမှာပြောထားသလိုဥဝီရသူရဲ့အကောင့်ပိတ်သိမ်းခံလိုက်ရတဲ့ကိစ္စဖြစ်တင်ပါရဲ့လားဆိုလို့ကျွန်မ Facebook မှာတရားဝင်ဖြေရှင်းချက်ကိုကျွန်မဒီမှာပြန်ပြီးပြန်ကြားပေးချင်ပါရဲ့နော်။ဒီသတင်းနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ VOA က February လကုန်ပိုင်းတုန်းကပဲ Facebook ကိုဆက်သွယ်ပြီးတော့သတင်းထုတ်လွှင့်ပေးခဲ့တာပါနော်။ Facebook လူမှုကွန်ရက်ဆာမျက်နှာအနေနဲ့ Facebook အတိုင်းဝိုင်းတွေမှာတဦးနဲ့တဦးအမုန်းပွားစေဖို့တင်တဲ့အကောင့်တွေကိုအသုံးပြုခွင့်မပေးတဲ့စီကံချက်အရမြန်မာနိုင်ငံကအရှင်ဝီရသူရဲ့ Facebook ဆာမျက်နှာကို American အခြေဆိုင် Facebook ကုမ္ပဏီရဲ့တာဝန်ရှိသူတွေပိတ်ပစ်လိုက်တယ်လို့ဆိုပါတယ်။ဗုဒ္ဓဘာသာဝင်ဘင်လာဒင်လို့နာမည်ကြီးတဲ့အရှင်ဝီရသူရဲ့ Facebook ဆာမျက်နှာမှာမွတ်စလင်တွေနဲ့ပတ်သက်လို့ရန်လိုမုန်းထားတဲ့ရေးသားချက်ပြောဆိုချက်တွေတင်နေတာဟာအမုန်းပွားစေတဲ့အတွက်အဲ့ဒီအကောင့်ကိုပိတ်ပစ်လိုက်တယ်လို့ Facebook ရဲ့ပြောခွင့်ရသူခရစ်စတင်ချန်းက VOA email နဲ့တိုက်ရိုက်အတည်ပြုပြီးပြောသွားခဲ့တာပါ။ဒီလိုမျိုးအကြောင်းအရာတွေကိုတစုံတစ်ယောက်က Facebook မှာတင်လာရင်တက်ရောက်တဲ့အတိုင်းအတာအလိုက်ခိတသုံးခွင့်ပိတ်ပင်တာကနေပြီးတော့အကောင့်ကိုဖယ်ရှားတဲ့အထိအရေးယူတဲ့ကြောင်းလဲသူကပြောပါတယ်။အရှင်ဝီရသူရဲ့အကောင့်ကိုဇန်နဝါရီလနှောင်းပိုင်းမှာပိတ်ဖြစ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မလို့ Facebook လူမှုကွန်ရက်အနေနဲ့သူ့ရဲ့မူဝါဒကိုဆွဲကင်ပြီးတော့သူ့ရဲ့မူပေါင်းတွေကနေပြီးတော့အရေးယူလှုံ့ဆော်တာပဲဖြစ်ပြီးတော့တကယ်တမ်းသူကမတရားမှုမများတမှုတွေလုပ်ခဲ့ရင်အလုံးကဝိုင်းပြီးတော့ကန့်ကွက်ကြမှာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီခါမှာတရားဥပဒေအရစုံစမ်းစစ်ဆေးမှုတွေလည်းပေါ်လာနိုင်တယ်လို့မျိုး Facebook ကုမ္ပဏီအနေနဲ့လည်းသူတို့ဘက်ကပြန်ပြီးတော့ထိခိုက်နစ်နာစေတဲ့ဖြစ်ရမျိုးတွေကိုလည်းဖြစ်စီမှာဖြစ်ပါရဲ့ဒါကြောင့်မလို့ Facebook ကလည်းဒီလိုကိစ္စရမျိုးတွေမှာအထူးသတိထားပြီးတော့ကင်တွေတတ်ပါတယ်ရှင်ဒီတော့ရှင်အခုဒါနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့မကြေလည်တာရှင်တော့ Facebook ကိုတိုက်ရိုက်ဆက်သွယ်ပြီးတော့ဆော့တကတက်တင်တယ်လို့အကြံပေးချင်ပါတယ်နော်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီကနေ့ဒီမှရင်ရက်ချင်ပါတယ် VOA ရဲ့တိတ်ချစ်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ပြပေးဦးမှာဖြစ်ပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ဖ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့မြန်မာတိချစ်တော်ရရှင်နေကိုမြန်မာတချင်းလေးတစ်ပုဒ်နဲ့မေတ္တာတိလက်ဆောင်ပေးခြင်းပါတယ်တလောကပဲထွက်သွားခဲ့တဲ့ဒီဥခင်မောင်တို့အမတ်တရားတချင်းလေးစုစည်းပြီးတော့လူငယ်အစိုးရတွေပြန်ပြီးတော့တည်ဆူထားတဲ့အခွေတွေကပဲဖြစ်ပါတယ်အစိုးပြိုင်ပွဲတစ်ခုမှာစုရပြီးတော့အမတန်အောင်မြင်ကြောကြားသွားခဲ့တဲ့အဆိုရှင်မလေးဒီလီလာမင်းအေးပြန်တည်ဆိုထားတဲ့တခြင်းဖြစ်ပါတယ်ရှင်ခင်မောင်တို့ရဲ့တခြင်းဟောင်းလေးဖြစ်တဲ့ပန်းချစ်သူဆိုတဲ့တခြင်းကိုဒီလီလာမင်းအေးတည်ဆိုထားတာနားဆင်ကြည့်ပါအောင်နော
်အမောင်ရဲ့ကြည်ဆိုတဲ့မြားရဲ့ဒုရယာဝေးမြားအမောင်ရဲ့လေးဒီစိတ်ချင်းကလွန်မို့လို့In the sea, do ye mau ye nyare? Oh, we jira. In the sea, sele dango chare. Li, ye nye, ye the sea nyama. Daya cholo take.
မနက်ငယ်နဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအောင်ရှင်လန်းချမ်းမြေ့ကြပါစေ
။ Bella lula kusume Do you take me with you? Na ko isano na no You're in the adventure
အေးသနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံကဆေးကျောင်းသားတွေဟာဈေးပညာသင်ကြားရေးမှသူတို့အသုံးပြုခဲ့တဲ့အလောင်းတွေကိုကျေးဇူးဆက်တဲ့အနေနဲ့ရှ िख ိုးကြော့တဲ့အခမ်းအနားကျင်းပခဲ့ကြပါတယ်။တရုတ်နိုင်ငံရှန်ရှိပြည်နယ်ရှီအန်မြို့ကညဘက်ကောင်းကင်ရံမှာမေလ၁ရက်နေ့အလုသမားနေ့ကိုဆင်နွှဲတဲ့အနေနဲ့ဒရုန်းရောင်စုံနဲ့မီးအလှပွဲဆင်နွှဲခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုငင်းချမ်းနဲ့မတ်ဤတန့်စင်တို့ကတင်ပြထားပါတယ
်။ထိုင်းနိုင်ငံကဆေးကျောင်းသားတွေဟာဆေးပညာသင်ကြားရေးမှာသူတို့အသုံးပြုခဲ့တဲ့အလောင်းတွေကိုရှ िख ိုးကြော့တဲ့ခန္ဓာကျင်းပါခဲ့ကြပါတယ်။ along gong ni go kana bira tin ja ya ma a tong pyu kae ja da phit pi lo su su paung 325 lang go garo kae ja da phit par de ba gao ma shi ye chu along gong tak ka tu sei pinya dutiya ne chang ma chang lu paung 300 jaw pa wen kae ja da phit par de di along gong ni go thai ba da saka ne a chan yai lu kho pi lo chang ou ji lu dei ba ya ba de da ga le tu lu go le sa ye tabo ne kho wa da phit par de Akulo Buemugo Nissin Jimbalara, Dinikaro Sangatin Yang Pipio, Bona Huya Dioga, Buerogu, Usan Jitadapari. Bodavata, Yongjimu Ya, Nabuama, Gaya Moya, Akulo Kanagogo, Sapinya Lila, Bodu Luran Jaraba. Akulo could always be buying no, and Ninaga Pony Jama Katabi, Michu the Joma Pibari.
Italy Nanga, Madara Kupide, Vespa, Primavera, Scuda, Sagel Liri, Italian Lire, Buego. Piaggio, Comini, Ningazepi, a tame mapit, Jimpagevare, Akulo, Saiga Liri, Suwele Puego, Nangandawan, Nia, Namale, Pulo Kejavio, that genia Majue, Gavia Shunshun, Susunyanya, Bowing Gejavai, D Saiga Lirigo, Dusan Yuma, Satin, Tolo Kevio, Piawashu Murigo, Eddie Muma, Adiga Pulo Kejavare, Nanga Nanga, Vespa Saiga Chituri, Dimugo, Suwe Yala Gejavi, Saike Pio Baba Monga Javare, Piaggio Comuniga Tolo de Vespa Saike Riha, Ludinia Tin Shavido, Italy Nanga, Madeze Pila Gerava.
Tuning a Shanshi Pine, Shiam Yuga, Yava Gangi Yama, Mila Dini, Lotomanico Sinue and Ine, Droyons on Mila Puesineke Javari. Awaiting Droye, Tom Lira, Donsa Conesi Bow and Biro, Muroye, Shiha Muyu Bogani, Lapia Pianga Javari. မိအောင်စုံတွေလည်းတင်ဆက်ထားပြီးတော့တေယုတ်စလုံးအမျိုးမျိုးကိုမိအောင်စုံနဲ့တေယုတ်ဖော်ပြခဲ့ကြတာပါ။လာရောက်ကြည့်ရှုသူတွေရင်သက်ရှုမှုမဆုံးဖြစ်ခဲ့ကြပြီးတော့နီးပညာတိုးတက်မှုကိုချီးကျူးခဲ့ကြပါတယ်။ရှင်အမျိုးဟာတာရာကူတာလို့ခေါ်တဲ့တေယုတ်ရှေးဟောင်းမိသားအယုတ်စစ်တီရဲ့ရှာဖွေတွေ့ခဲ့တဲ့နာမည်ကြီးရဲ့မြို့လေဖြစ်ပါတယ်။တမိုင်းဝင်ရှေးဟောင်းမြို့တစ်ခုထပ်ပေါ်လ ဒီအတွက်ကြောင့်ဒီနေ့ပညာကိုတရုတ်နည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ ဒီနည်းပညာကိုတရုတ်နည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့အီဟန်ကဒီထွန်းတာဖြစ်ပြီးတော့ကမ္ဘာပထမဦးဆုံးလည်းဖြစ်ပါတယ်ရှင်
ကိုငင်းကျင်းနဲ့မတ်အီတန်စင်တို့တင်ဆက်ခဲ့တဲ့ကမ္ဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA ကမနေ့ကမနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24လေးဆက်တက်သုံး50တက်နဲ့လိုင်းလက်မီတာ196ကနေပြီးဖမ်းယူနားဆင်နိုင်ပါတယ်ရှင်။
မကြာခင်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြပေးပါအောင်ရှင်။အာဖဂန်နစ္စတန်ရှေ့တောင်ပိုင်းဒေသကမဲဆန္ဒရှင်စည်ရင်ပေးသွင်းရာဆင်တာဖြစ်အုံပြုနေတဲ့လူစီကားရာဗလီဝစ်ကြောင့်တစ်ခုမှာအင်အားပြင်းပုံးပေါက်ကွဲခဲ့တာကြောင့် ဖျားဝတ်ပြုသူအနည်းဆုံး12ဦးသေဆုံးပြီး32ဦးဒဏ်ရာရခဲ့ပါတယ်။နိုင်ငံမြောက်ပိုင်းမှာအိန္ဒိယနိုင်ငံသားအများစုပါတဲ့အင်ဂျင်နီယာ5ဦးကိုဗေဒူရီမှမသိရတဲ့တနက်သမားတွေပြန်ပေးဆွဲပြီးနိုင်ပိုင်းအခြားမှာပဲနိုင်ငံအရှိတောင်ပိုင်းမှာဘုံကွဲခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံအလဲပိုင်းပန်ချက်ပြည်နယ်မှာဒီကနေ့တနင်္ဂနွေနေ့ပြည်တော်စုအစိုးရရဲ့ပြည်ထရေးရေးဝန်ကြီး အာဆန်အေကဘဲကိုလုတ်ကျန်တပ်ဖြတ်ဖို့ကြိုးစားခန့်ခဲ့ရပြီးအသက်ဘေးကနေလွတ်မြောက်သွားပါတယ်။တိုက်ခိုက်မှုဖြစ်ခဲ့တယ်ဆိုတာကိုရဲကအတည်ပြုပါတယ်။ဝန်ကြီးရဲ့ညာဘက်ပခုံးမှာတနက်ကြီးထိမှန်ခဲ့ပါတယ်။ဒဏ်ရာရထားတဲ့ဝန်ကြီးကိုတော့အနည်းကအဆေးရုံကိုပို့ဆောင်ပြီးအခြေအနေတည်တည်ငြိမ်ငြိမ်ရှိနေတယ်လို့ဆရာဝန်တို့ကပြောဆိုထားပါတယ်။ အမေရိကန်ပြည်တော်စုအနေနဲ့အီရန်နဲ့နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်သွားမယ်ဆိုရင်နောက်မှဒီဆုံးဖြတ်ချက်အပေါ်နောက်ထပ်ရစရာဖြစ်လာလိမ့်မယ်လို့အီရန်သမ္မတကဒီကနေ့တနင်္ဂနွေနေ့မှာသတိပေးလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်ဆိုရင်တမိုင်းမှာမကြုံစဘူး။နောင်တရရစရာဖြစ်လာလိမ့်မယ်လို့အီရန်သမ္မတဟာဆန်ရူဟာနီကရုပ်သံမင်ကိုမှပြောဆိုသွားတာဖြစ်ပါတယ်။ရုရှားနိုင်ငံရဲ့ထင်ရှားဆုံးအတိုက်ခံကောင်းဆောင်အလက်စီနေဗနီနဲ့ရာနဲ့ချီတဲ့သူ့ကိုထောက်ခံသူတွေမိနစ်စနစ်နေ့ကရဲကဖမ်းဆီးခဲ့ပြီးတဲ့နောက်ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်လွင့်အင်
VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington.